Welcome to the Voice of America in Burmese.
Mingla menek ma shi Washington Bureau of VOA American တန်ကနေ2015ခုနှစ် February 6ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးဝေပါယူကရိန်းနိုင်ငံအရှေ့ဘက်မှာအပြစ်ခတ်ရပ်ဖို့သဘောတူညီမှုကိုလာမယ့်ဗိုလ်ထုနေ့မှာရရှိဖို့ရှိတယ်ဆိုပြီးတော့ယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်ဂျော်ဒန်လေရင်မှုကိုမိရှို့တပ်ဖြတ်ခဲ့ပြီးတဲ့နောက်ပိုင်းမှာဂျော်ဒန်လေတပ်ကအစ္စလာမစ်စစ်သွေးကြွတွေကိုလေကြောင်းကနေအကြိမ်60နီးပါးလောက်တိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ဂျော်ဒန်ဗိုလ်ချုပ်ကြီးတယောက်ကပြောလိုက်ပါတယ်အီရန်ရဲ့အကျိုးစီးပွားကိုမထိခိုက်ဘူးဆိုလို့ရှိရင်နျူကလ িয়ার အရေးကိစ္စသဘောတူစာချုပ်ချုပ်ဆိုနိုင်ပွဲရှိတယ်လို့အီရန်ဘာသာရေးအကြီးအကဲအယာတုလာခါမေနီကပြောဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့တူထူးခြားတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့တူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့ကျင်းပမယ့်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်လေးပွဲဆိုင်ဆွေးနွေးရေးဥတည်တဲ့ဒုတိယအကြိုညှိနှိုင်းပွဲမှာဘာတွေဆွေးနွေးကြမှာပါလဲ
ဆွေးနွေးပွဲပြန်ဖြစ်ဖို့နောက်နေရာကိုလည်းကျွန်တော်ရန်ကုန်မှာလုပ်ဖို့ကျွန်တော်တို့ဟိုပြင်ပြသွားပါမယ်ဒါကြောင့်လည်းဆိုတော့ဒီတစ်ခါဒုတိယကြိမ်
NNER ကိုစလေဒေါက်တာသိန်းလွင် VOA ကိုပြောသွားတာပါသတင်းစီစဉ်အပြီးနားဆင်ရမှာပါရှင်အဲ့ဒီနောက်ထုံးလွင့်မယ်မြမဒီမိုကရေစီရေးရာဆွေးနွေးကမှာတော့ချင်းပြည်နယ်အရေးကိစ္စကြားဖို့ရှိပါတယ်ဒါအပြင်မြမပြည်ကပေးစာများဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်နဲ့တက်ကြီးစကားတက်ငယ်ကြားအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုတော့သတင်းတွေကိုဦးစံမိုးဝေနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပါအောင်ရှင
်ယူကရိန်းဆိုရာတပ်ဖွဲ့တွေနဲ့ခွဲထွက်ရေးတပုန်နေကြနိုင်ငံရဲ့အရှေ့ပိုင်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေကိုအမြန်ဆုံးချွင်းချက်မရှိအပြစ်ချက်ဖို့အတွက်လာမယ့်ဗိုလ်ထုနေ့မှာသဘောတူညီမှုရရှိလိမ့်မယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကခန့်မှန်းပြောဆိုလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်၊ပြင်သစ်သမ္မတဖရန်ဆွာအော်လန်နဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲတို့တနင်္ဂနွေနေ့ကတွေ့ဆုံကြရမှာယူကရိန်းနိုင်ငံအရှေ့ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအပြစ်ခတ်ရစေးရေးအတွက်တိုးတက်မှုရရှိခဲ့တယ်လို့မစ္စတာပက်ထရိုပိုရိုရှန်ကိုကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းအပြစ်ခတ်ရစရေးသဘောတူညီမှုရရှိခဲ့ကြပေမဲ့မကြခင်မှာပဲတိုက်ပွဲတွေဆက်လက်ပြီးတော့ဖြစ်ပွားနေတာပါနောက်ဆုံးနေ့တရက်ထဲမှာတင်အရတား12ယောက်နဲ့ယူကရိန်းအစိုးရဘက်ကတပ်ဖွဲ့ဝင်12ယောက်တိဆုံးခဲ့တယ်လို့နှစ်ဖက်စလုံးကပြောဆိုပါတယ်အခုလိုတွေးထွက်တာယုံမှုတွေအကြီးအကျယ်ဖြစ်ပွားနေတာကိုရပ်တန့်နိုင်စေဖို့အတွက်အစိုးရတွေ့ဆုံဆွေးနွေးမှုတွေပြုလုပ်ဖို့ဖြစ်လာခဲ့ရတာပါမကြခင်ရက်ပိုင်းအတွင်းပြင်သစ်သမ္မတနဲ့ဂျာမနီဝန်ကြီးချုပ်တို့ဟာကီယက်မြို့တော်ကိုသွားပြီးတော့ယူကရိန်းသမ္မတနဲ့တွေ့ဆုံခဲ့တယ်လို့အရိကတဆင့်မော်စကိုကိုတွားရောက်ပြီးတော့ရုရှားသမ္မတမစ္စတာပူတင်နဲ့တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။တနင်္လာနေ့မှာတော့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲဟာအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံမှုအတွက်ဝါရှင်တန် DC ကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာ ENG နိုင်ငံတွေနဲ့ချုပ်ဆိုရမယ့်အီရန်ရဲ့နျူကလ িয়ার ဆင်ရသဘောတူစာချုပ်ဟာအီရန်နိုင်ငံရဲ့အကျိုးစီးပွားကိုမထိခိုက်ဘူးဆိုရင်စာချုပ်ချုပ်ဆိုဖို့အတွက်ဆန္ဒရှိတယ်လို့အီရန်ဘာသာရေးခေါင်းဆောင်အယာတိုလာခါမေနီကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။အီရန်ရဲ့အကျိုးစီးပွားကိုထိခိုက်မယ်ဆိုရင်တော့ဘာစာချုပ်မှချုပ်ဆိုတာအကောင်းဆုံးပဲလို့လည်းပြောပါတယ်။အီရန်နိုင်ငံချိုင်းဝန်ကြီးဂျာဗတ်ဇာရစ်နဲ့အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီတို့မြို့နေမြို့မှာနျူကလ িয়ার သဘောတူစာချုပ်အတွက်ဒုတိယနေ့ဖြစ်တဲ့ဆွေးနွေးနေစမှာပဲအီရန်ခေါင်းဆောင်အယတ်တူလာကအီရန်ကစစ်တပ်အရာလေတပ်အရာရှိတွေကိုပြောကြားရင်မှတ်ချက်ပေးခဲ့တာဖြစ်ပါတယ်မစ္စတာဇာရစ်ကတော့သူဟာအီရန်ရဲ့နျူကလ িয়ার လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဝန်ကြီးကယ်ရီနဲ့ပြင်းပြင်းထန်ထန်ဆွေးနွေးနေပါတယ်လို့တနင်္ဂနွေနေ့မှာပြောပါတယ်အီရန်ပေါ်အရေးယူတန်ခတ်မှုတွေချမှတ်မှုကလည်းသူတို့လိုချင်တဲ့အဖြစ်ကိုရမှာမဟုတ်ဘူးလို့ပြောကြားလိုက်တယ်လို့အီရန်နဲ့သဘောတူညီချက်ရနိုင်ဖို့အတွက်လေးလေးဆန်းဆန်းနဲ့ညှိညှိနှိုင်းနှိုင်းလုပ်တဲ့နည်းတစ်ခုပဲလုပ်နိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဝန်ကြီးကယ်ရီကတော့အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်ငြင်းချမ်းတဲ့ဖြည့်ရှင်းမှုတွေရဖို့ပဲဦးတည်ပြီးလှုပ်ဆောင်နေပါတယ်လို့မြို့နေလုံခြုံရေးညီလာခံမှာပြောကြားခဲ့တာပါ။နှစ်နိုင်ငံဝန်ကြီးနှစ်ဦးဟာတနင်္ဂနွေနေ့မှာညီလာခံပြင်ပမှာတီးတန့်တွေ့ဆုံပြီးတနားရီခွဲလောက်ကြာအောင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အီရန်ဟာနျူကလ িয়ার လက်နက်ထုတ်ဖို့အတွက်ကြိုးစားနေတယ်လို့အနောက်နိုင်ငံတွေကဆွဆွဲနေကြပေမဲ့အီရန်ကတော့ငြင်းချမ်းတဲ့လုပ်ငန်းစဉ်တွေအတွက်ပဲလှုပ်တာလို့တုံ့ပြန်ခဲ့ပါတယ်
။ဂျော်ဒန်တိုက်လေယာဉ်မှုကိုအရှင်လက်လက်မီးရှို့တပ်ဖြတ်လိုက်တဲ့ဗီဒီယိုအင်တာနက်ပေါ်ကတဆင့်ပြသခဲ့ပြီးတဲ့နောက်ပိုင်းမှာဂျော်ဒန်လေတပ်က IS Islamic စစ်သွေးကြွတွေကိုလေကြောင်းစစ်ဆင်မှု56ကြိမ်ပြုလုပ်ခဲ့တယ်လို့ဂျော်ဒန်နိုင်ငံကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ဂျော်ဒန်လေတပ်ကတိုက်လေယာဉ်မှုမူအက်အယ်ကာစီဘာအတွက်လက်တုံပြန်တိုက်ခိုက်မှုတွေကိုအောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တယ်လို့ဗိုလ်ချုပ်ကြီးမန်ဆော့အယ်ဂျဘောကပြောဆိုပါတယ်။ ဂျော်ဒန်တက်လီအနေဟာအဲစစ်သွေးကြွတွေရဲ့လက်ကျင်ရေးတင်နန်းစခန်းတွေစစ်တမ်းများတွေလက်နက်နဲ့လောင်စာဆီတူထောင်တဲ့နေရာတွေကိုတိုက်ခိုက်ခဲ့တယ်လို့ဗိုလ်ချုပ်ကြီးကပြောပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံနယ်မြေအတွင်းမှာရှိတဲ့ IS ပစ်မှတ်တွေကိုတိုက်ခိုက်ဖို့အတွက်ဂျော်ဒန်နိုင်ငံဟာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေနဲ့ပူးပေါင်းပြီးတော့ပြီးခဲ့တဲ့စက်တင်ဘာလအတွင်းကစလို့လေကြောင်းစစ်ဆင်ရေးတွေပြုလုပ်ခဲ့ရမှာစစ်သွေးကြွ 9,000 ကျော်လောက်ကိုတုတ်တင်နှံခဲ့ပြီးဖြစ်တယ်လို့ဗိုလ်ချုပ်ကြီးကပြောဆိုပါတယ်။ကျွန်တော်တို့ရဲ့ရည်မှန်းချက်အလုံးစုံအောင်မြင်တဲ့အထိ IS အစွန်းရောက်စစ်သွေးကြွတွေကိုချေမှုန်းပစ်ဖို့တန်တိထန်ချမှတ်ထားပြီးဖြစ်တယ်လို့လည်းဗိုလ်ချုပ်ကြီးအယ်ဂျာဘောကအိမ်မန်မြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဂျော်ဒန်နိုင်ငံရဲ့လေကြောင်းတိုက်ခိုက်ရေးအစီအစဉ်ကိုအကူအညီပေးဖို့အတွက်အာရဗ်စော်ဘွားများနိုင်ငံ UAE က F-16 တိုက်လေယာဉ်တပ်ဖွဲ့တစ်ခုကိုစစ်လွှတ်ထားတယ်လို့လည်းစနေနေ့မှာပြောဆိုလိုက်ပါတယ်ခင်ဗျာ
။ရည်မှန်းနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးပြဿနာကိုဖြေရှင်းဖို့အတွက်တနင်္လာနေ့မှာဆွေးနွေးပွဲတွေပြန်ပြီးဆမယ်လို့အရိကနိုင်ငံရေးအဖွဲ့တွေကသဘောတူကြောင်းကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဒီအဖွဲ့တွေထဲမှာပြီးခဲ့တဲ့သတင်းပတ်တုန်းကရီမင်အစိုးရကိုထိန်းချုပ်ခဲ့တဲ့ CIA စစ်သွေးကြွအဖွဲ့လည်းပါဝင်ပါတယ်။ဒီလိုဆွေးနွေးပွဲအစ်စ်ပြန်ဆမယ်ဆိုတော့ကုလသမဂ္ဂအထူးတန်တမန်ဂျမယ်ဘီနိုမာကတနင်္လာနေ့မှာပြောကြားလိုက်တာပါ။ဒီအရင်နှစ်ရက်ကတော့ဟူတီတိုက်ခိုက်ရေးသမားတွေဟာဆန္ဒကလွှတ်တော်ကိုဖျက်သိမ်းလိုက်ပြီးအနောက်နိုင်ငံတွေကကြောတောက်နောက်ခံပေးထားတဲ့သမရအက်ဖ်ရာဘူမန်ဆော်ဟေဒီနှုတ်ထွက်သွားတဲ့နေရာမှာအစားထိုးဖို့အတွက်ယာယီအစိုးရတက်ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။အခုလိုဆွေးနွေးပွဲတွေပြုလုပ်မှာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်းကကြိုဆိုကြောင်းတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပြီးနှစ်ဖက်အပေးအယူလုပ်မယ်ဆိုတဲ့စိတ်ဓာတ်နဲ့ယုံကြည်မှုအပြစ်ထားပြီးနှိမ့်နှိုင်းကြဖို့ပါပန်ကြားလိုက်ပါတယ်။ရီမင်ကိုထိန်းချုပ်ခဲ့တာဟာရီမင်ရဲ့အရှေ့ပိုင်းနဲ့တောင်ပိုင်းမှာခိုင်ခိုင်မာမာရှိနေတဲ့အယ်ကိုင်ဒါရဲ့ချင်းချောက်မှုကိုတားဆီးခဲ့တာလို့ဟူဒီကောင်းဆောင်တွေကပြောကြားခဲ့ပါတယ်။ဒါပေမဲ့စနေနေ့တုန်းကတော့ရီမင်နိုင်ငံရဲ့မြို့ကြီးအများအပြားမှာထောင်နဲ့ချီတဲ့လူစုကကန့်ကွက်ခဲ့ကြတယ်လို့ပင်လယ်ကွေ့ဒေသအင်းနီဂျန်နိုင်ငံတွေကလည်းဒီလိုအာဏာသိမ်းမှုအတွက်ရှုံချခဲ့ကြတာဖြစ်ပါတယ်။
Your American Than မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာပိုင်းအစီအစဉ်ကတင်လာနေမနက်ခင်းနိုင်ငံတကာသတင်းတွေဆက်လက်ပြီးတော့ကြီးညာပေးနေပါဗျ။မြောက်ကိုရီးယားနိုင်ငံဟာအခုနှစ်အတွင်းဒုတိယအကြိမ်ဖြစ်တနင်္ဂနွေနေ့ကတာဒူပစ်ဒုံးကျည်တွေကိုပင်လယ်အတွင်းကိုစမ်းသပ်ပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါဗျ။အခုလိုလှုပ်ဆောင်လိုက်တဲ့အတွက်ပြည်ပနိုင်ငံတွေရဲ့အစ်မင့်ဆွေးနွေးပွဲတွေပြန်လည်စတင်နိုင်ဖို့အရေးကိုမှေးမှိန်သွားစေခဲ့ပါဗျ။ဒုံးကျည်တွေကိုမြောက်ကိုရီးယားကန်ယူရန်မြို့တစ်မြို့ကနေပစ်ခတ်လိုက်တာဖြစ်ပြီးတော့125မိုင်လောက်အကွာအဝေးမှာရှိတဲ့အရှေ့ဘက်ကန်ယူရန်ပင်လယ်ပြင်အတွင်းကိုကြားရောက်သွားတယ်လို့ထုံနှန်းစင်လာရအမည်ထုတ်ဖော်ပြောခွင့်မရှိတဲ့တောင်ကိုရီးယားကာဝေးရေးဝန်ကြီးဌာနရဲ့အရာရှိတယောက်ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံဟာဒုံးကျည်တွေဒုံးပြန်တွေတခြားလက်နက်တွေပုံမှန်ဆိုသလိုစမ်းသပ်ပစ်ခတ်လို့ရှိပါတယ်။ဒါပေမဲ့အခုနောက်ဆုံးပစ်ခတ်လိုက်ချိန်မှာတောင်ကိုရီးယားနဲ့နှစ်နိုင်ငံကြားထိပ်သီးဆွေးနွေးပွဲပြုလုပ်ဖို့အတွက်အလားအလာရှိနေချိန်မှာလှုပ်ဆောင်လိုက်တာဖြစ်ပါတယ်။ဒီလိုဖြစ်လာနိုင်ခြေရှိတဲ့တွဲဆုံမှုဟာလွန်ခဲ့တဲ့နှစ်ပေါင်း80ကနှစ်နိုင်ငံခွာပြဲပြီးတဲ့နောက်တတိယအကြိမ်မြောက်တွဲဆုံမှုပြုလုပ်မှလည်းဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့ကြားပူးတွဲစစ်ဆင်ရေးစစ်ရေးလက်ကျင့်မှုအစီအစဉ်ကိုဖျက်သိမ်းပေးမယ်ဆိုရင်သူ့ရဲ့နျူကလ িয়ার စမ်းသပ်မှုကိုယာယီတရားဝင်ရပ်ဆိုင်းပေးမယ်ဆိုပြီးတော့ပြီးခဲ့တဲ့လအတွင်းကမြောက်ကိုရီးယားနိုင်ငံဘက်ကကန့်လှန့်ခဲ့ပါတယ်။ဒီလိုရဟာတွေ့ဝိုက်တဲ့ချင်းချောက်မှုဖြစ်တယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကပယ်ချပစ်ခဲ့ပါတယ်ခင်ဗျာ။
နိုင်ငံတကာငွေချေးသူတွေရဲ့ဂရိနိုင်ငံချိုးချံချွေတာရေးအတွက်လှုပ်ဆောင်မှုတွေကြောင့်တက်ရောက်မှုကိုခံစားရတဲ့ဂရိပြည်သူတွေကိုအစိုးရကအကူအညီပေးမယ်လို့ဂရိဝန်ကြီးချုပ်အလက်စီပရတ်စ်ကတနင်္လာနေ့မှာကြေညာပေးလိုက်ပါတယ်။လက်ရှိအာဏာရဆိုင်ရစ်ပါတီကနေရွေးကောက်ပွဲမဲဆွယ်တုန်းကကြေညာပေးခဲ့တယ်လို့အစားအစာအခမဲ့ပေးဝေဖို့နဲ့လျှက်စင်မီလိုအပ်သူတွေကိုလျှက်စင်မီအခမဲ့ပေးဖို့လှုပ်ဆောင်မှာဖြစ်ကြောင်းဝန်ကြီးချုပ်အစ်ကလွှတ်တော်မှာပြောကြားခဲ့တာပါ။ဒါအပြင်ဂရိနိုင်ငံမှာလူမှုရုပ်သံဌာနကိုပြန်ဖွင့်ပေးမယ်လို့ဆိုပါတယ်ဒီဌာနကိုပိတ်ပြင်ရင်ဒေါ်လာဘီလီယံ300ရှော့ပစ်မယ်လို့ညှိနှိုင်းရေးမှူးတွေရဲ့ညှိနှိုင်းချက်အရအရင်ဂရိအစိုးရကပိတ်ပစ်ခဲ့တာပါဒါအပြင်သူ့အစိုးရအဖွဲ့အရာရှိတွေရဲ့အသုံးစရိတ်တွေကိုဖျက်တောက်မယ်လို့ပြောကြားခဲ့ပြီးကက်ဘိနက်အဖွဲ့ဝင်ကြီးတွေအတွက်ကားမပေးဖို့နဲ့သူတုံးဖို့ထားတဲ့လေမြန်တစည်းကိုရောင်းပစ်မယ်လို့ပြောပါတယ်တစ်ချိန်တည်းမှာပဲ G20 ဆက်မှုထိပ်သီးနိုင်ငံ20ကဗန္ဒိုင်းဝင်ကြီးတွေဗဟိုဘဏ်အကြီးအကဲတွေဟာကမ္ဘာစီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးဖို့အတွက်တနင်္လာနေ့အင်္ဂါမှာတူရကီနိုင်ငံအစ္စတန်ဘူမှာတွေ့ဆုံကြမှာဖြစ်ပါတယ်
။အီဂျစ်နိုင်ငံကဖမ်းဆီးထားတဲ့အယ်ဂျာဇီးရီးယားသတင်းတောက်2ယောက်ရဲ့အမှုကိုလာမယ့်ဖေဖော်ဝါရီလ12ရက်နေ့မှာစစ်ဆေးဖို့ရှိတယ်လို့အီဂျစ်အာနာဘယ်နီကသတ်မှတ်လိုက်ပါတယ်။ဒီကြောင့်ကိုသတင်းတောက်2ယောက်ထဲက1ယောက်ရဲ့ရှေ့နေဖြစ်သူကထုတ်ပြန်ပြောဆိုလိုက်တာပါ။ဒ ီသတင်းတော်နှစ်ယောက်ကိုဩစတြေးလျနိုင်ငံသားသတင်းတော်ပီတာဂရက်စတီနဲ့အတူ2013ခုနှစ်ဒီဇင်ဘာလအတွင်းမှာဖမ်းဆီးခဲ့တာပါသူတို့ဟာတရားမဝင်အဖွဲ့အစည်းလို့သတ်မှတ်ထားတဲ့မွတ်စလင်ညီကိုတော်များအသင်းကိုအထောက်ပံ့ဖြစ်စေတဲ့သတင်းမှားတွေထုတ်ပြန်ခဲ့မှုနဲ့ဖမ်းဆီးခံထားရတာလည်းဖြစ်ပါတယ်ဒါပေမဲ့တရားစွဲရှိနေတွေကသူတို့ပေါ်စွဲထားတဲ့တက်တေကန်အထောက်ထားအသေးမွှားလောက်ပဲပြသနိုင်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
အီဂျစ်နိုင်ငံကယ်ရိုမှာမနေ့ကချင်းပါတဲ့ဇမ်မာလက်နဲ့ MP ဘောလုံးသင်းပြိုင်ပွဲမှာပွဲတိပရိသတ်နဲ့ရဲတွေကြားရုံးရင်းဆန်ခတ်ဖြစ်ရကနေအနည်းဆုံး14ဦးသေဆုံးပြီးလူ20ကျော်ဒဏ်ရာရခဲ့ပါတယ်။သေဆုံးသူအရေအတွက်ဒီတဲ့တိုးလာနိုင်တယ်လို့ရဲတွေကပြောပါတယ
်အခုဆက်လက်ပြီးတော့သတင်းဆောင်မတစ်ပုဒ်ကိုတင်ပြမှာပါအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်လေးပွင့်ဆိုင်ဆွေးနွေးရေးဦးတည်တဲ့ဒုတိယကြိုညှိနှိုင်းပွဲကို NNER လို့ခေါ်တဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်အဖွဲ့ကကိုယ်စားလှယ်တွေအပါအဝင်ကျောင်းသားကိုယ်စားလှယ်တွေနဲ့ပညာရေးဝန်ကြီးဌာနတို့ဒီကနေ့တွေ့ဆုံမှာပါအခုလိုတွေ့ဆုံဆွေးနွေးညှိနှိုင်းသဘောတူညီချက်ရဖို့အဓိကဦးတည်မှာဖြစ်ပေမဲ့စနစ်ပြတည်တက်နေတဲ့ကျောင်းသားတွေကိုအစိုးရအာဏာပိုင်တွေကချိန်ချောက်တဲ့လက္ခဏာတွေတွေ့ရတာကြောင့်အခြေအနေတွေကိုစိုးရိမ်မကင်းဖြစ်မိတယ်လို့ NNERကိုယ်စားလှယ်ဒေါက်တာသိန်းလွင်က VOA ကိုပြောပါဗျ။ဒုတိယကြိမ်အကြိုညှိနှိုင်းပွဲကိုဒီကနေ့နေ့လယ်2နာရီမှာရန်ကုန်မြို့ပညာရေးဝန်ကြီးဌာနရုံးမှကျင်းပမှာဖြစ်ပြီးကျောင်းသားတပိတ်ကော်မတီကကိုယ်စားလှယ်3ဦး NNER ကိုယ်စားလှယ်2ဦးနဲ့ပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေဆွေးနွေးကြမှာပါ။ကြက်သွားတဲ့နေပြည်တော်ဆွေးနွေးပွဲလို့မဖြစ်စေဖို့ဥတီဆွေးနွေးမှာဖြစ်တဲ့အကြောင်း NNER ကိုယ်စားလှယ်ဒေါက်တာသိန်းလွင်ကပြောပါဗျ။ဆွေးန
ွေးပွဲပြန်ဖြစ်ဖို့နောက်နေ့ရနေရာဝင်ကျွန်တော်ရန်ကုန်မှာလက်ထုပ်ပြင်ပြသွားပါတော့။ဒါကြောင့်လဲဆိုတော့ဒီတစ်ခါဒုတိယကြိမ်ရှင်းလင်းပွဲမှာနေပြီးတော့မှအဆင်မပြေဖြစ်ခဲ့တယ်။ဟောရီလိုက်အဆင်မပြေဖြစ်ခဲ့တဲ့ဘုခုကိုအဆင်မပြေဖြစ်တယ်။ဒါကြောင့်ဒီတစ်ခါတော့ရန်ကုန်မှာလက်ထုပ်ဆိုပြီးတော့ဒီကျွန်တော်တင်ပြထားပါတယ်။အဲ့ဒါကိစ္စလည်းထပ်ဆင်းနေဖို့ပါ။ကျွန်တော်ကရှင်းလင်းပွဲမှာကိုယ်စားလှယ်ကနေဦးပါမယ်ဆိုတာပါကျွန်တော်လည်းထည့်ပြင်ရှင်းနေပါမယ်။နောက်ရှင်းလင်းပွဲကဒီကိုယ်စားလှယ်မိသားမှုရှိဖို့ကျွန်တော်လိုလားပါတယ်။ဒီသတင်းမီဒီယာတွေရှိမှောက်ပါ။နောက်လေဒါနဲ့ဒီရရှိမှောက်မှာရှင်းလေးတာဖြစ်တဲ့လေကျွန်တော်တင်ပြထားတာရှိပါတယ
်။ပညာရေးဝန်ကြီးဌာနကနေဖေဖော်ဝါရီလ9ရက်စနေနေ့မှာတပိတ်မောက်ကျောင်းသားတွေတောင်းဆိုချက်တွေကိုဆောင်ရွက်နိုင်ဖို့ NNER နဲ့ဆက်လက်ညှိနှိုင်းနေပြီးအတက်နိုင်ဆုံးပြည်လေအောင်ဆောင်ရွက်နေတယ်လို့ကြေညာချက်ထုတ်ပြန်ခဲ့တယ်လို့မြမတန်တဲ့ရုပ်မြင်သံကြားကစနေနေ့ကထုတ်လွှင့်ခဲ့တဲ့တွေ့ဆုံမေးမြန်းချက်မှာပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုကတော့နောက်ွယ်ကကြိုးကင်နေတဲ့အဖွဲ့အစည်းတွေကိုဖော်ထုတ်အရေးယူသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒီလိုအခြေအနေမျိုးဟာစိုးရိမ်စရာကောင်းတယ်လို့ဒေါက်တာသိန်းလွင်ကပြောပါတယ်
။ကျောင်းသားတွေနဲ့ပတ်သက်ပြီးတော့ချင်းချောက်တဲ့အရေးအယံတွေတွေ့တယ်။ဒီကျောင်းသားတွေရဲ့နောက်ွယ်မှာကြိုးကင်မှုတွေရှိတယ်။စသဖြင့်ပေါ့ဒီကျောင်းသားမဟုတ်တဲ့သူတွေပါဝင်နေမိသားတွေစိုးရိမ်နေဆိုတဲ့ဟာမျိုးတွေဟိုအထိတ်အလန့်ဖြစ်စရာတွေပါလာတယ်ကွာ။အဲ့ဒါကတော့စိုးရိမ်စရာကောင်းတယ်။မနေ့ကကျွန်တော်တို့ဒီအနေနီးယာနဲ့ကျောင်းသားကိုယ်စီဒီနဲ့ကုသတင်းစာရှင်းလင်းမှုလုပ်တယ်။အဲဒီတင်းစာရှင်းလင်းမှုမှာကျောင်းသားကျူစီတွေကသူတို့ဒီတပိတ်မောက်ဆန်းကပြတဲ့ရည်ရွယ်ချက်ကပညာဥပဒေပြင်ဖို့ဖြစ်တယ်။ဒီလိုတပိတ်မောက်ရတဲ့တပိတ်ကော်မတီကလည်းကျောင်းသားတွေကိုစီဝေးရနေသူတို့ကိုတင်ထောက်လိုက်တာဖြစ်တယ်။အဲကျောင်းသားတွေကိုစီဝေးကသူတို့ကိုပေးရလိုက်တဲ့တာဝန်ကပညာဥပဒေပြင်ဖို့ကိစ္စပဲပါတယ်။အဲဒီကိစ္စပဲလုပ်ရင်ဒီကိစ္စတွေမပါဘူးဆိုတဲ့ရှင်းရှင်းလင်းလင်းပြောပါတယ်။ကျွန်တော်တို့အနေနဲ့ကလည်းကျောင်းသားတွေတောင်းဆိုတဲ့ပညာရေးဥပဒေပြင်မှုအချက်တွေကိုအနေနဲ့ကပေါင်းရှင်းလင်းဖို့ပဲဒီပေါ်မှာဒီပညာရေးဥပဒေကိစ္စမှာပဲညီမိုင်းပြင်ဆင်လိုက်လို့ရတယ်သူကတော့အဲ့လိုမဟုတ်ပဲနဲ့ဟိုတခြားမဆိုင်တာတွေဆွဆွဲတာမျိုးတွေရှိလာတဲ့အခါကျတော့အမြင်မှာရှုပ်ထွေးပြရတယ်မရှင်းရတယ်ဖြစ်လာတယ်ငါတို့လာတဲ့နိုင်ငံတစ်လျှောက်မှာလေတောင်းတာတွေကစုစုတာဘာမှမရှိခဲ့ငါအေးထင်ရမယ်ဆိုးရိမ်ပြရလည်းမရှိဘူးဘာကြောင့်လဲဆိုတော့ဒီရောက်တဲ့နေရာတိုင်းကဂျွာတွေမျိုးတွေကဒီတောင်းတာတွေလှည့်လှည့်လှည့်လှည့်ကျူကြတယ်ကျွေးမွေးကြတယ်ဆောင်ရှောက်တယ်အဲ့ဒီတော့အမေမှာကျောင်းသားတွေကိုအထိတ်အလန့်ဖြစ်စီရမလုပ်ပေးနဲ့ရှင်မျိုးပဲကအမြန်ဆုံးလုပ်ပြီးတော့ကျောင်းသားတွေတောင်းဆိုတဲ့ချက်တွေကိုအမြန်ဆောင်ရလိုက်ပြည်တယ်နိုင်စရာရှိတယ်အဲ့
တော့ကျောင်းသားတွေတောင်းဆိုတဲ့ဒီဥပဒေပြင်ဆင်ရေးအချက်မှာသူတို့ဘာလို့လက်မခံနိုင်စရာရှိနေလဲအဲ့ဒီကျောင်းသားတွေအဓိကပြင်ဆင်ပို့ပြောတဲ့အချက်တွေကျမတို့သိရပါတယ်ဥပမာဆိုရင်တိုင်းပြည်ရဲ့အသုံးစရိတ်ဒီဘတ်ဂျက်ရဲ့20ရာခိုင်နှုန်းထိကိုပညာရေးစရိတ်တဲ့ရထားဖို့ဆိုမျိုးတွေပေါ့နော်ဆရာအဲ့ဒီမှာအဓိကအကျိတ်နဲ့ညှိနှိုင်းရမယ့်အချက်တွေပေါ့လေရှင်းပြလို့ရမှာဆရာ
ကျွန်တော်အမြင်ကဒီတောင်းဆိုချက်စတဲ့ချက်ကဘာမှဒီမလိုက်ညာစရာနိုင်စရာအကြောင်းမရှိဘူးပညာရေးဒီဟာပြည်ပြည်နဲ့လိုအပ်တဲ့အချက်တွေလည်းဖြစ်တယ်ဘုဒ္ဓမြတ်ဆိုတာအကျိုးငန်းပွဲမှာဒီကိစ္စနဲ့တွေ့တော့ကျွန်တော်လွတ်တဘောပြောတဲ့အချိန်မှာသူကကျွန်တော်ကခက်ခဲနေတဲ့ အချက်ကပါဏာယီကိစ္စလို့ပြောတယ်။အကြောင်းသားတွေတောင်းဆိုထားတာကပညာရေးတုံးစိတ်ကတနင်္ဂနွေနေ့တုံးစိတ်ချက်20ရာခိုင်နှုန်းရှိရမယ်ဆိုတောင်းဆိုတာဖြစ်တယ်။သူကတကယ်အဲ့ဒါခက်ခဲနေပုံရတယ်ပြောတဲ့ပုံမှန်ကြည့်ရတာ။ကျွန်တော်အမြင်တော့ကုလသမဂ္ဂနေပြီးတော့ဒီနိုင်ငံနဲ့နိုင်ငံတိုင်းရဲ့ပညာရေးတုံးစိတ်ကဒီတနင်္ဂနွေနေ့တုံးစိတ်ချက်15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းရှိရမယ်လို့ကုလသမဂ္ဂကဒီနိုင်ငံကပြုလုပ်တဲ့အစည်းအဝေးမှာဒါသဘောတူကြတာပဲ။အမှားဆိုရလဲပါတယ်။ဆိုတော့ကျွန်တော်အမြင်တော့ဆိုတော့အနည်းဆုံးတော့15ရာခိုင်နှုန်းတော့သဘောတူနိုင်လိမ့်မယ်လို့ထင်တယ်။ဟောသဘောတူကြည့်မယ်လို့ထင်တယ်။ဒါကြောင့်လဲဆိုပြုလုပ်တဲ့မကမှာသဘောတူပြည့်ပြီ။တောင်းလာတွေက15အနေနဲ့20မှာတောင်းလာတွေအမြင်ဆုံးကိုတောင်းဆိုတာလေ။ဆိုတော့15ဒီလိုက်လျော့မယ်ဆိုရင်တော့အပြည့်လည်းနိုင်ကြရှိတယ်
။မြတ်တော်ကပြဋ္ဌာန်းထားတဲ့အမျိုးသားပညာရေးဥပဒေမှာချုံရင်ကျက်အများပြားရှိနေတယ်လို့ဗဟုထုတ်ကင်မှုနဲ့တင်းကျက်ထားပြီးပညာရေးလွတ်လပ်ခွင့်မရှိတာကြောင့်ဒီဥပဒေကိုပြင်ဆင်ရေးကျောင်းသားတွေကတောင်းဆိုနေတာဖြစ်တယ်လို့ဒေါက်တာသိန်းလွင်ကပြောသွားပါတယ်ရှင်။ဒေါက်တာရှင်များရှင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးမှာအဓိကအကျဆုံးဖြစ်တဲ့ပညာရေးစနစ်နိုင်ငံတကာအဆင့်မီအောင်ဘယ်လိုလှုပ်ဆောင်သင့်ပါသလဲ။ပညာရှင်တွေနဲ့ကျောင်းသားတွေကချို့ယွင်းချက်တွေရှိနေတယ်လို့ထောက်ပြနေတဲ့လက်ရှိပညာရေးဥပဒေကိုခြေတက်ဆန္ဒပြနေကြတဲ့ကျောင်းသားတွေဟာဒီကိစ္စကိုအကြောင်းပြပြီးစူပမှုတွေဖြစ်အောင်လှုပ်ဆောင်နေတယ်။နောက်ွယ်ကကြိုးကင်သူတွေရှိနေတယ်ဆိုတဲ့အစိုးရရဲ့ပြောဆိုမှုတွေပေါ်တော်ရရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ထံချုပ်တင်ဆက်သွယ်နိုင်ကြပါတယ်။ကျမတို့ရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီး First နံပါတ်ကတော့1-239-382-555ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကို MP3 အသံဖိုင်နဲ့ဖြစ်စေ၊ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရနိုင်ပါတယ်။အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။အခုဆက်လက်ပြီးတော့ဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ရမှာပါရှင
်။မင်္ဂလာပါရှင
်။
ကဲပါခုလိုမျိုးဦးကင်ကန်လို့နေရမအနေနဲ့ကျမတို့ရှိကိုလာပြီးတော့ပေါ့နော်ဟိုတွေ့ဆုံမိန်းမပြင်ပြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျွန်တော်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဒီဦးကင်ကန်မြန်တို့ပါဝင်တဲ့ဒီဇိုမီဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ပေါ့နော်ဒီ2015ရွေးကောက်ပွဲမှာပါဝင်မှုအတွက်ဘာတွေပြင်ဆင်ထားပြီးပါပြီလဲရှင
်ကျွန်တော်တို့ကတော့ဒီလက်ရှိအနေထားမှာတော့ဒီရက်ကြီးတွေဟိုစိုက်ဘတ်တင်ပြီးတော့ယုံနေဖွင့်နေပါတယ်အဲ့ဒီတော့ပြင်ဆင်ထားပါတယ်
ဟုတ်ကဲ့ပါအဲ့တော့ရွေးကောက်ပွဲကော်မရှင်မှာရောမှတ်ပုံတင်ပြီးပါပြီလားရှင
်ပါတီကမှတ်ပုံတင်ပြီးတာဒါပေမဲ့ရွေးကောက်ပွဲကော်မရှင်ကဘယ်နည်းပဲဆိုတော့တည်ချက်တော့မထုတ်သေးဘူးနေဥပဒေနဲ့ဥပဒေနဲ့နေဥပဒေတော့ထုတ်ပြီလေ
ဟုတ်ကဲ့ပါ
ဒါပေမဲ့ရက်တော့တည်ချက်မလာသေးဘူးအဲ့ဒါတကူပါပဲ
ဟုတ်ကဲ့ပါအဲ့တော့ပါတီဝင်အင်အားရောဘယ်လောက်ရှိပါလဲရှင်
ပါတီဝင်အားကကျွန်တော်တို့အခုထိတော့ဒီရန်ကုန်ကလေးတမူတီရင်တွန်ဆောင်ချီခါအထိပေါ့နော်တတော်လောက်ကျော်ပါတယ်
ဟုတ်ကဲ့ပ
ါဒါပေမဲ့နောက်ထပ်ကျွန်တော်တို့ပါတီဝင်တွေတိတ်ဟို form နေမပေးတော့ဘူးဘာလဲဆိုတော့တချို့ပါတီဝင်တိုင်းလည်းမဲပေးတာမဟုတ်ဘူးလေ
ဟုတ်ကဲ့ပါ
တချို့ပါတီဝင်လည်းမဲပေးနေတယ်ဆိုတော့အလုပ်တစ်ခုပိုနေတယ်ဆိုတော့ဒီအိမ်ပဲထားလိုက်တယ်ကျွန်တော်တတောင်းတော့တတောင်းခွဲလောက်တော့ရှိပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့အဲ့တော့ကိုယ်စီလေလောင်းဥည်ရောဘယ်လောက်လောက်သတ်မှတ်ထားပါလဲ
ကျွန်တော်တို့ကဒီတီရင်တွန်းဆောင်ချီခါပေါ်မယ်ဆိုရင်6ယောက်လောက်ဒီပြီးနေစင်ပါနော်ကလေးတမိုးပါပါမယ်ဆိုတော့အလုံးပေါင်းအယောက်20လောက်ရှိနေပါတယ်။ဟိုပြီးနေတိုင်းနဲ့အမျိုးသားပြီးသူလို့တော့ပေါင်းမယ်နော်။အယောက်20လောက်ရှိနေပါတယ
်။ဟုတ်ကဲ့ပါ။ကျမတို့အတွေ့အကြုံပေါ့နော်။ပြီးခဲ့တဲ့ရွေးကောက်ပွဲအတွေ့အကြုံတွေရဆလို့ရှိရင်ဒီတိုင်းရင်းသားဒေသတွေမှာဒီတိုင်းရင်းသားပါတီတွေကိုပေါ့နော်။ဒီဒေသခံဟိုလူမျိုးအချင်းချင်းပေါ့တိုင်းရင်းသားအချင်းချင်းအားပေးထောက်ခံကြတာရှိပါတယ်။အဲ့တော့ဒီအောင်နိုင်ရေးအတွက်ကောအလားအလာဘယ်လောက်လောက်ရှိပါလဲရှင်
။ကျွန်တော်တို့ကတော့ဒီလိုလေရွေးကောက်ပွဲကိစ္စကတော့ကျွန်တော်တို့ကမဖြစ်မနေကြုံအောင်မတိုက်တခုပါပဲဒါပေမဲ့ဝင်မှုတော့ပြင်ဆင်ထားတယ်တကယ်တမ်းဝင်မဝင်ဘူးဆိုတာကျွန်တော်တို့တခုထဲနဲ့ပါတီတခုထဲနဲ့လည်းဆုံးဖြတ်လို့မရပါဘူးကျွန်တော်တို့ပူးပေါင်းပါဝင်နေတဲ့ UN တွေဆိုတဲ့ Alliance အဖွဲ့ရဲ့ဆုံးဖြတ်ချက်ပေါ်မှာလည်းကျွန်တော်တို့ဆက်လက်တော်ဖို့အစီအစဉ်ရှိပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီတိုင်းရင်းသားတွေကိုဒီလိုဒီနေတွေမှာပေါ့နော်ကိုဒေတာမှာတွားပြီးတော့စီယုံရင်ဆင့်မယ်ဆိုလို့ရှိရင်ဟိုဘလို့ဥစ္စာပေါ့နော်မဟာဗျူဟာတွေချမှတ်ထားပါလေအခက်အခဲတွေနဲ့ရင်ဆိုင်ရနိုင်ပါလား
ခက်ခဲတော့ဒီအစိုးရဘက်နဲ့ပတ်သက်ပြီးတော့ကော်မရှင်မှာစတင်လာတော့ဘာလို့ဒီခက်ခဲမှုတော့တခုရှိတယ်လေအဲ့ဒါမှကျန်တာတော့မပါမရှိပါဘူ
းဟုတ်ကဲ့ပါအခုအဲ့တော့ဒီတိုင်းရင်းသားကိုတိုင်းရင်းသားလူမျိုးတွေအကြားမှာရောဒီနိုင်ငံရေးအသိအမြင်ပေါ့နော်အသိပညာတွေဘာတွေကြည်ကြည်ပြန့်ပြန့်အစည်းအုံနိုင်ပါပြီလားရှင
်ကျွန်တော်တို့ကတော့ဒီဆက်သွယ်ရေးခက်ခဲတဲ့အတွက်ကြောင့်တော့အားလုံးတော့မဟုတ်ဘူးဒါပေမဲ့တော်တော်များများလူငယ်တွေပေါ့ကျွန်တော်တို့ကိုမျိုးသားပါတီနဲ့ဘာဖြစ်လို့ရပ်တည်တယ်လဲဆိုတဲ့အဓိကဒါရှင်းပြပါတယ်ပြီးတော့မြန်မာပြည်အနေထားကလက်လက်ရှိအနေထားကဖွဲ့စည်းပုံခိုင်ခိုင်မာမာကောင်းကောင်းလေးမရှိတဲ့အတွက်ကြောင့်ကျွန်တော်တို့ဖွဲ့စည်းပုံဖဲဒါပီထောင်စုဖြစ်ဖို့အဲ့ဒါရေးဆွဲမှုကျွန်တော်တို့အဲ့ဒါစီရင်ရေးအဓိကပြောပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီဖဲဒါပီထောင်စုမူနဲ့ပတ်သက်ပြီးတော့ဒီဇိုမီမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရည်တည်ချက်သဘောထားလေးသိပါရစေ
အဲ့ဒါတော့ကျွန်တော်တို့ပါတီကလည်းကျွန်တော်တို့ဟို1986ကလေးကထုတ်ပြန်ထားတာရှိပါတယ်တစ်ကတော့ပီထောင်စုနေရာဖွဲ့စည်းတဲ့နိုင်ငံတော်ဖြစ်ရမယ်လွတ်တော်နေရာထားရှိမယ်ပြီးရင်လွတ်တော်နေရကအာနာအထက်လွတ်တော်အောက်လွတ်တော်အာနာတူရမယ်ပြီးရင်အထက်လွတ်တော်ကိုတူညီတဲ့လွတ်တော်ကိုဆက်လက်စီလက်ဖို့ပြီးရင်ဘ ਹੁ အစိုးရအာနာကိုဆော့ချပြီးတော့ပြီးနေအစိုးရကိုအာနာအများဆုံးပေးဖို့အဓိကဟို၄-၅ချက်လောက်ရထားပါတယ
်ဟုတ်ကဲ့ပါအခုလွတ်တော်နဲ့ဆက်ဆက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်အခုမျိုးသားလွတ်တော်မှာသူဆွေးနွေးနေတဲ့ဒီအခုမျိုးဆောင်ဥပဒေလို့ခေါ်ကြတာပေါ့နော်အဲ့တရတစ်ခုဖြစ်တဲ့ဒီဘာသာကုပြောင်းရေးဆိုင်ရာဥပဒေချမ်းနဲ့ပတ်သက်ပြီးတော့ဇိုမီမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့သဘောထားရောဘယ်လိုရှိပါလဲရှင
်ကျွန်တော်တို့သဘောထားကတော့ဒီနည်းရဆွဲနေကျွန်တော်တို့ကထုတ်ပြန်ထားတာရှိပါတယ်အချက်၄ချက်ပေါ့နော်တစ်ချက်ကတော့ဒီသူတို့ဆွေးနွေးရတော့ကိုယ်ကွယ်မှုဆိုင်ရာဘာသာကုပြောင်းခြင်းတော့ပြောတယ်ဒါပေမဲ့အရင်တော့ကတော့မျိုးဆောင်ဥပဒေပေါ့နော်အဲ့ဒီမှာသူတို့ဆွေးနွေးနေတာဘာသာကုပြောင်းခြင်းရယ်လက်ထပ်ထိန်းမြှင့်ခြင်းရယ်လူကြီးထိန်းချုပ်မှုရယ်သုံးခုလမ်းတူပါတယ်အလုံးပါတာပေါ့နော်ဒါမှဒီထဲမှာတော့အဓိကမရေးပါဘူးဘာသာရေးနဲ့ပတ်သက်ပြီးရေးပါတယ်ဘာသာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံမှာဘာသာပေါင်းစုံလူမျိုးပေါင်းစုံနေထိုင်တဲ့အတွက်ကြောင့်ဒီလိုကိုပြောင်းချင်းဆိုင်ရာဥပဒေပြဋ္ဌာန်းမှုမလိုအပ်ဘူးလို့ကျွန်တော်တို့လက်ခံတယ်ဘာဖြစ်လို့လဲဆိုတော့1969တုန်းကဖတ်ဆာဗလာအစိုးရနေပြီးတော့ပြည်ထောင်စုအစိုးရနေပြီးတော့ဗုဒ္ဓဘာသာနိုင်ငံတော်ဘာသာစုပြီးလှုပ်လိုက်တော့အဲ့ဒီမှာ KIA ဆိုတာပေါ်လာပါတယ်ဒါကြောင့်မလုပ်တဲ့နဲ့လုပ်ရတဲ့ခုလို့ကျွန်တော်မြင်တယ်။ပြီးဒုတိယချက်အနေနဲ့လည်းဒီလက်ရှိမြန်မာပြည်အဓိကလူရင်ချက်ကဒီထိမ်းမြားလက်ချက်ချင်းတို့ဘာသာကိုပြောင်းချက်အဓိကမဟုတ်ဘူး။ဖွဲ့စည်းပုံပြဿနာဖြစ်နေတာ။အဲ့ဒါဖွဲ့စည်းပုံအရင်ပြင်ပါဆိုပြီးကျွန်တော်တို့ဒီသဘောထားကြည့်ရတာပါ
။ဟုတ်ကဲ့ပါ။အဲ့တော့ဒီဟိုမြန်မာနိုင်ငံမှာပေါ့နော်ဒီဖွဲ့စည်းပုံအခြေခံဥပဒေအရဟိုလွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်ရှိရဆိုပြီးတော့ပါပါတယ
်။အ
ဲ့လိုရှိနေတဲ့အချိန်မှာပဲကျမတို့ပြီးခဲ့တဲ့အပတ်တုန်းကကြားခဲ့ရတာဗာလဲဆိုတော့ဒီချင်းပြည်နယ်မှာဖြစ်သွားတဲ့ဒီလက်ဝကတိုင
်း
ကိစ္စပေါ့နော်ဟိုဖယ်ခိုင်းတဲ့ကိစ္စဒါကတော့ဒီပြည်နယ်အစိုးရအနေနဲ့ကဒါသာသနိကညီမဟုတ်တဲ့အတွက်ကြောင့်မလို့သူတို့ကဒါကိုကန့်ကွက်ပြီးတော့ဖယ်ခိုင်းတာပါလို့ပြောခဲ့ပါတယ်ဒါပေမဲ့အဆုံးမှာတော့နောက်ဆုံးပြည်လဲမှုရသွားတယ်လို့ကြားပါတယ်အဲ့လိုဖြစ်ရတဲ့အကြောင်းရင်းကဘာကြောင့်များပါလဲရှင
်အဲ့ဒါလဲကျွန်တော်တိုင်းတော်လူမျိုးစုများအနေနဲ့ပေါ့ဒီဘုံအစွားစီကိုကျွန်တော်အယုံကြည်မရှိတာတခုလည်းပါတာပေါ့ဒီတစ်ချက်ကဘာလဲဆိုတော့အခုတည်းမဟုတ်ဘူးလွန်ခဲ့တဲ့နှစ်ပေါင်း25နှစ်လုံးလုံးပေါ့စစ်အစိုးရလက်ထက်မှာလည်းခဏခဏလုပ်တယ်။ဥပမာကျွန်တော်တိတိမြုပ်မှာဆိုလို့ရှိရင်လေဝါကတိုက်တခုစိုက်ထူတယ်။အဲ့ဒါလည်းအဲဝန်ကြီးလေးအတင်းတော်ပိုက်တဲ့မြေချင်းမှာစိုက်တယ်။အဲ့ဒါဘူထုံမိုးကြီးမောင်ကြီးဟဲလီကော်ပတာရောက်လာတော့မျက်စိနောက်တယ်ဆိုပြီးပြောတာနဲ့ချစ်ချင်းကိုဖြုတ်ခိုင်းတာ။တွန်းဆောင်မှာလည်းအလားတူပဲဖြစ်နေတာဆိုတော့ဒါပေါ်လစ်စီလားဒါမှမဟုတ်လေလူတယောက်ချင်းရဲ့ဆုံးဖြတ်ပေါ်မှာလုပ်နေသလားဆိုတော့စဉ်းစားစရာလည်းဖြစ်တယ်လေ။ပြီးတော့ဒီကျွန်တော်လေဝါကတိုင်ဆိုတာကျွန်တော်ခရစ်ယာန်ဘာသာဝင်များအနေနဲ့အမျက်တနိုးထားတဲ့အထင်မှတစ်ခုပဲလေဘာမှအနောက်ရှက်လည်းမရှိပါဘူးတကယ်တမ်းဆိုရင်အဲ့ဒါတော်တော်လေးစဉ်းစားရခက်တယ်လေ
ဟုတ်ကဲ့ပါအခုနောက်ပိုင်းမှာရောဒီလိုလက်ဝကတိုင်တွေစောက်ပြီးတော့အထင်မှပေါ့နော်ဘာသာရေးထွတ်မြတ်လုပ်မယ်ဆိုရင်ရောသူတို့ရှေ့ဆက်ပြီးတော့အရေးယူတာတွေဘာတွေလုပ်အောင်မယ်လို့များယူဆရပါလားရှင
်သူတို့ကတော့ဥပဒေမှာတော့မပြတ်ထမ်းဘူးလေနီးမျိုးစုံနဲ့ခုနကပေါ့ဟိုအိုက်ဆိုင်တဲ့နေမီဂရန်ရှိတာတို့ဘာတို့ခွင့်ပြုအဲ့ဒါအကြောင်းပြတာပါပဲကျွန်တော်တို့ခန်းစားတာစီစဉ်ပြောမယ်ဆိုရင်တခြားတော့ဘာသာတွေကလည်းဒီလိုခွင့်ပြုချက်လောက်တာမှမဟုတ်တာကိုကကျွန်တော်တို့ချင်းပြည်နယ်မှာနော်တချို့တောင်ပေါ်မှာစီဒီတဲနေတာပဲခွင့်ပြုချက်တောင်းတာလည်းမကြဘူးလေတွတ်တူတက်ကလုတ်သွားတာပဲလေအဲ့ဒါရင်းနဲ့တွတ်ကြည့်မယ်ဆိုရင်ဒါကျွန်တော်တို့မငြိမ်မြတဲ့ဘာသာရေး
ကိုကြဆက်ဆံတဲ့သဘောမျိုးတွေ့ရတာပေါ့နော်ဟုတ်ကဲ့ပါအခုခေတ်ဟိုတုန်းကကြောက်ဥပါတယ်လို့ပေါ့လေမြန်မာဗုဒ္ဓဘာသာဘုန်းကြီးတွေကနေပြီးတော့တောင်တန်းသာသနာပြုဆိုပြီးတော့ဒီဟိုချင်းခရိယံဘာသာဝင်တွေကိုဟိုအတင်းအဓမ္မဟို ဗုဒ္ဓဘာသာတွေကိုကူပြောင်းခိုင်းတာတော့ရှိပါသေးလားရှင်ကြားဘူးလို့ပါအ
ဲ့ဒါတော့မရှိဘူးတချို့ဗုဒ္ဓဘာသာဖြစ်သွားတဲ့လူတွေကပုံပေါ်တွေကတော့သူကျွန်တော်ရိုးရာနဲ့ကိုးကွယ်တဲ့လူတွေများပါတယ်တကယ်ခရစ်စတန်အနေဗုဒ္ဓဘာသာဖြစ်သွားတာမရှိတော့ပါပဲ
ဟုတ်ကဲ့ပါအဲ့တော့အခုဒီသာသနာပြုပုံပေါ်တွေပေါ့နော်ဒီခရိယန်သာသနာပြုပုံပေါ်တွေအနေနဲ့ရောဒီဒေတာတွေမှာလှုပ်ရှားသွားလာပြီးတော့သာသနာပြုရတာအဆင်ပြေပါရဲ့လားရှင်
အရှင်ပြည်တယ်ဒါပြင်မဲ့ကျွန်တော်တို့အတင်းတော်တဲ့ရနေပတ်လေအစည်းအဝေးလို့ဘာသာအစည်းအဝေးလုပ်တယ်ဆိုရင်ကျွန်တော်ကွန်ပျူတာတင်ရတယ်တခါလေကွန်ပျူတာကမကြလာတာဖြစ်တတ်တယ်လေအဲ့ဒါနှုံနေမှုတွေကျင့်ကြံမှုတွေဖြစ်တာတော့ခဏချင်းရှိနေတော့ပဲ
ဟုတ်ကဲ့ပါအဲ့တော့အဲ့ဒီဒီချင်းပြည်နယ်မှာပေါ့နော်တခြားဘာသာတွေဝင်နေရောနေပါလားဥပမာဆိုလို့ရှိရင်အစ္စလာမ်ဘာသာဝင်နေပေါ့သူတို့ရောရှိပါလားရှင
်အစ္စလာမ်တော့မရှိဘူးဗုဒ္ဓဘာသာကတော့ဒီကျွန်တော်တို့ဒီမတူပီမင်းဒကန်ပြလိုက်ပိုင်းမှာတော့ရှိပါတယ်ဘုဒ္ဓဘာသာဝင်ဒါပေမဲ့ဟိုတိတ်အမေရကြီးတော့မဟုတ်ဘူးပြီးတော့တခြားမြို့နယ်မှာကျတော့ဒီနိုင်ငံတော်အနေဒီဝန်ထမ်းအစိုးရမှုထမ်းနေပြီးမှလာတဲ့ပုံကူတွေတော့ပဲရှိပါတယ်အဲ့
တော့အများစုကတော့ခရစ်ယာန်ဘာသာကိုပဲတဲ့လူတွေပဲပေါ့နော
်60နှစ်ကြာခိုင်လုံးတော့ခရစ်စတန်ဖြစ်ဖို့များမယ
်ဟုတ်ကဲ့ပ
ါကျန်တဲ့ဥစ္စာကျတော့နတ်ကူခဲ့တာတို့ဒီဘာသာမရှိတာလည်းရှိရှိမှာပေါ့
ဟုတ်ကဲ့ပါအခုချင်းပြည်နယ်မှာဒီအကြမ်းပြင်းအဖြစ်ပေါ့နော်လူဦးရေဘယ်လောက်လောက်ရှိပါလဲရှင်ခမ်းမန်းကြီး
အခုဒီ census မှာ4သိန်းကျော်လောက်ရှိမယ်ထင်တယ်သူတို
့ဟုတ်ကဲ့
မှန်ကြည့်တာပေါ့အ
ဲ့တော့4သိန်းကျော်လောက်ရှိမယ်ဆိုတော့ဒီပြီးခဲ့တဲ့တကောင်စီးကောက်ယူရေးမှာရောသူတို့ဒီချင်းတောင်ဆိုတာလည်းဟိုတနေရာနဲ့တနေရာတွားတာခက်ခဲနေရှိပါတယ်သူတို့နှစ်နှစ်ဆက်ဆက်ကောကောက်နိုင်ခဲ့ပါရဲ့လားရှင
်ကောက်တော့ကောက်နေတယ်ဒါပေမဲ့တချို့ကျတော့တိကျမှန်ကန်တဲ့ဟိုစည်ရင်းတော့ရချင်မှလည်းရမယ်ဘာလဲဆိုတော့တချို့ကကွန်းစင်းပြီမဲ့လက်ရှိတကောင်စင်းတိုင်းကောက်နေတာကိုကောက်နေတော့တချို့ကလည်းကျွန်တော်ရှင်မှာစီးပွားခက်ခဲတော့ဒီပြပထွက်တာများတယ်လေအဲ့ဒီလူတွေပန်လဲပါသွားမှာပေါ့တဘောရရှိပါတယ
်ဟုတ်ကဲ့ပ
ါပြီးတော့ဒီအခုလွတ်တော်မှာဆွေးနွေးတဲ့ထဲမှာလည်းပါတယ်လေလူကြီးထိန်ချုပ်မှုဆိုတဲ့နေရာမှာကျွန်တော်တို့ခန်းစားတာတော့အခုလက်ရှိလူကြီးကကျွန်တော်မှန်းတာတန်60လောက်မှန်းတာကိုတကယ်တမ်းတကောင်စင်းမှာတန်52တန်လောက်ပဲရှိတာကိုဆိုတော့စစ်တမ်းလောက်ပြောက်နေတယ်အဲ့ဒါကိုကြည့်ချင်းအဖြစ်ကျွန်တော်ချင်းပြည်နယ်မှာလဲဥပမာကျွန်တော်တိတိမြုပ်နယ်မှာခုတုန်းကကိုယ်တသိန်းနီးနီးရှိတယ်လေအခုကောက်လိုက်တော့10,000-10,000လောက်ပဲရှိတယ်တော်တော်ယော့တယ်လေဆိုတော့တကယ်တမ်းပြောမယ်ဆိုရင်လူကြီးထိန်ချုပ်ဖို့တဲ့ဒီယော့ကြနေတာကိုဘယ်လိုလုပ်မလဲဆိုတော့အဖြေရှာဖို့တောင်းလို့တယ
်ဟုတ်ကဲ့ပါအဲ့တော့နိုင်ငံသားထွက်ပြီးတော့အလုပ်လုပ်နေတဲ့လူတွေလည်းပြန်ပြီးစည်းရင်းကောက်ဖို့လိုတာပေါ့နော်သူတို့ပြောရတဲ့ထဲမှာတော့အဲ့ဒါတွေလည်းထည့်ပြီးတော့တွက်တယ်လို့ပြောပါတယ်ကျမတို့သတင်းစာရှင်းလင်းပွဲမှာရောကတော့လေ
ဘုကျွန်တော်ဆိုလိုတာဒီလိုလေရော့နေတဲ့ကိစ္စဘာလဲအကြောင်းရင်းဆရာမကြည့်မယ်ဆိုရင်ကျွန်တော်နေငိုင်းရင်းစနစ်ကြောင်းကျွန်တော်ဒီမှာစာဝတ်နေချက်တယ်လို့ပြီးနေရတာထွက်ပြီးနေရတာတချို့လည်းလူခွင့်ရင်းချိုးပေါင်းလို့ထွက်နေရတယ်ဆိုတော့အဲ့ဒါကိုမရော့အောင်ထိမ့်ဖို့ပဲလို့တိုးပွားတာထိမ့်တာမရော့အောင်ဘယ်လိုထိမ့်မလဲဆိုတော့ပို့ပြီးရေးကြည့်လိမ့်မယ်လို့ကျွန်တော်တော့ယူဆပါတယ
်ဟုတ်ကဲ့ပါအခုနိုင်ငံသားကိုထွက်နေကြရတယ်ဆိုတော့မြန်မာတိုင်းရင်းသားတွေအကုန်လုံးရဲ့အခက်ခဲရလဲမြန်မာနိုင်ငံမှာအလုတ်ကင်ခွင့်လန်းနေရှားပါလို့ထွက်ကြရတယ်ဆိုတော့ဒီအလုတ်ကင်ခွင့်လန်းနေဟိုချင်းပြည်နယ်မှာပေါ့နော်အလုတ်ကင်ခွင့်လန်းနေတိုးတက်လာအောင်ဆိုပြီးတော့ဟိုဘလိုများစိတ်ကူးရှိပါလဲရှင်ဥမာပေါ့နော်ဒီချင်းပြည်နယ်မှာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေလုပ်ဖို့ဆိုလို့ရှိရင်ဘလိုလုပ်ငန်းတွေကိုဦးစားပေးပြီးလုပ်ဖို့တင့်တယ်လို့ယူဆပါတယ်
အဓိကတော့ပြောဆင်းဆင်းပြောမယ်နိုင်ငံကြီးစနစ်ကြောင်းပြောနိုင်ငံကြီးစနစ်ကောင်းပြီဆိုရင်အခုမှကျွန်တော်တို့မြန်မာနေတဲ့ Federal ပြည်ထောင်စုမျိုးဖြစ်လာမယ်ဘုအစိုးရအာဏာဆော့ချမယ်ပြည်နယ်တိုင်းနယ်အာဏာကိုမြန်မြန်ပေးမယ်ဆိုရင်သူ budget တော့လုတ်ပိုက်ခွန်ပြည့်ဝပေးမယ်ဆိုရင်ဒီမှာလုတ်ကိုင်းလည်းများလာမယ်ပြီးတော့ budget လည်းမြန်ရင်ကျလာမှာအခုကျွန်တော်တောက်ချက် budget ကဘုအစိုးရရဲ့ထင်ထုတ်ထားတာကိုဆိုတော့အဲ့ဒါလည်းပါတယ်အဓိကတော့ကျွန်တော်တို့ကတော့ဒီ300လုပ်ငန်းနဲ့ဟိုစိုက်ပျိုးတင်းတာလုပ်ပဲလုတ်ကိုင်းစားတောက်လုပ်ရတယ်အဲ့ဒီမှာတော့ဟိုနိုင်ငံတော်နေပြီးတော့နီးပညာတွေကျွန်တော်တို့ပို့ချပေးဖို့လိုတယ်ပြီးရင်ဥမာကျွန်တော်အဓိကစားတာဟိုဒီပြောင်းပေါ့နော်ပြောင်းဆိုရင်ဗာမျိုးစီကဘာမှာတုံးနေတယ်လဲစတရားဖြစ်ပေါ့နော်အဲ့ဒါကြီးလုတ်ပေးနေတော့အများကြီးတော့အလိုရှိလိမ့်မယ်ထင်တယ
်ဟုတ်ကဲ့ပါအဲ့တော့အခုကျွန်တော်တို့ကြားနေရတာတော့ခုချင်းတောင်ကိုနိုင်ငံသားခီးတဲ့လေသွားခွင့်ရပြီဆိုတော့အခုတလောသွားပြီးလေးလာနေကြပါတယ်ကြားပါတယ်နောက်ဆိုလို့ရှိရင်လေခီးသွားလုပ်ငန်းတွေလည်းတိုးတက်လာလိမ့်မယ်လို့ညွှန်လင်းရတာပါပဲရှင
်ဟုတ်ပါတယ
်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဟုတ်ကဲ့ပါအခုလိုစိတ်ရှိလက်ရှိလာပြီးတော့ကျမတို့ဖြည့်ကြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပ
ါအခုဆက်လက်ပြီးတော့ VOE ရဲ့အတန်ကနေပြီးတော့ထုံးလွှင့်နေပါတယ်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိ light to meter 24 32 40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာပါ။ကျော
င်းသားတွေကတော့ငွေကြေးစီစဉ်ထားတဲ့အတိုင်းဆန္ဒပြချီတဲ့ပွဲတွေဆက်လုပ်နေကြပြီးဒပေးမော့စစ်ကြောင်းတွေရန်ကုန်မှာ
ကျောင်းသားတိုက်ပွဲဘယ်ကိုဆက်သွားမလဲဆိုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုတ်သက်ချက်မှာအပြည့်အစုံနားဆင်ရမှာပါရှင်။ဒါအပြင်တက်ကြီးစကားတက်ငယ်ကြအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါ။အခုတော့မအေးတန်နာကျော်အပတ်စဉ်တင်ဆက်နေတဲ့မြမပြည်ကပေးစာများအစီအစဉ်နားဆင်ရအောင်လားရှင်။လာပါရှင်ဒီလိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြမပြမပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ပထမအဆုံးရေးလာတဲ့သောရရှင်ဖုံဖုံရဲ့စာကိုဖော်ပြပေးစီမှာဒီသောရရှင်ဖုံဖုံကအိန္ဒိယနိုင်ငံမှာစာရိုင်းနဲ့ဂျင်းနန်းဌာနကိုဖြုတ်ပစ်လိုက်တာအတွက်မြန်မာနိုင်ငံမှာလည်းစာရိုင်းနဲ့ဂျင်းနန်းဌာနပြုတ်မသွားရလေအောင်လို့ဖုံဖုံဒီစာကိုစာရိုင်းကနေပြီးတော့စာရီပို့ပေးနေတာပါတဲ့ဒီမိကတပြားမှမပေးရပေမဲ့လည်းစာရိုင်းကတမင်ကပို့ပေးတာပါလို့ဆိုပါတယ် VOA အစီအစဉ်တွေကကောင်းပါတယ်အသံတွေကလည်းတအားကောင်းကြပါတယ်တယ်လီဖုန်းနဲ့ဂျီမေးနဲ့ပို့ရတာလည်းအားမရပါဘူး။ကွန်ပျူတာဝယ်ဖို့ကလည်းပတ်စံမရှိပါဘူး။ဆိုပြီးတော့ဒီဖုန်းဖုန်းအရှင်ဥပညာတီဟဇီကုံမျိုးကနေပြောစာရေးလာပါတယ်။ဒီဖုန်းဖုန်းကပဲ VOA ရုံးလိပ်ဆောင်ကတန်ရုံးကတစင်လားစာလိုက်တက်တာအမှတ်855ကတစင်လားဆိုတာကွဲကွဲပြားပြားသိချင်ပါတယ်။ဝိုင်းတော်သားရဲ့အလုံးကျမ်းမာချမ်းသာကြပါစေတဲ့ဟုတ်ကဲ့တင်မဖျားတပည့်တော်တို့နောက်ဆုံးလိပ်ဆောင်ကတော့ဒီရန်ကုန်စာလိုက်ကြီး855တစင်ကဆိုတာမှန်ပါတယ်မြမပြည်ကပေးစာများအစီအစဉ်မှာလည်းအပတ်တိုင်းလိုလိုဒီစာလိုက်တက်တာအမှတ်ကိုထပ်ဆင်ပြီးတော့ကြော်ညာပေးနေပါတယ်။ VOA ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ VOA ကိုနားထောင်လာတာကြာကြာလှပါပြီဆိုပြီးရေးလာတဲ့သောရရှင်ဒေါက်တင်ငွေကတော့ကျမအသက်56နှစ်ရှိပါပြီတဲ့။သူက VOA ကိုပြက်ကြင်တောင်းရင်နဲ့အခုလိုစာရေးလာပါတယ်
။ကျမက VOA ကိုနားထောင်ခဲ့တာနှစ်ပေါင်း40ကျော်ပါပြီ။ကျမ16နှစ် 18 နှစ်မှာဆယ်တန်းနှစ်ဝက်စာမေးပွဲဖြေခံပြီးVOA ကိုနားထောင်ရင်စကြတော့ Christmas အကျိုး Santa Claus is coming to town တချင်ကို VOA ကလွှင့်ခဲ့တာခုထိမှတ်မိနေပါဗျ။2014ဒီဇင်ဘာလ23ရက်စနေနေ့ကဒီတချင်ကိုမနက်ပိုင်းအစီအစဉ်မှာထုတ်လွှင့်ပြီးတော့ကျမ VOA ကိုနားထောင်ခဲ့တာအနှစ်40ကျော်ခဲ့ပြီဆိုတာသတိရမိပါတယ်။ငယ်ငယ်တုန်းက VOA ကိုမကြာခဏစာရေးပြီး VOA ကပို့ပေးတဲ့ဓာတ်ပုံတွေလည်းရခဲ့ပါတယ်။ဒေါမင်းမြင့်စောပါတဲ့ VOA ဝိုင်းတော်သားတွေအင်ဗျူရောရှိမှရိုက်ထားတဲ့ဓာတ်ပုံရခဲ့တယ်လို့ဥကျော်သိန်းလက်မှတ်ရေးထိုးထားတဲ့ VOA စခန်းထဲမှာရိုက်ထားတဲ့ဓာတ်ပုံကိုလည်း1983ခုနှစ်မေလမှာရခဲ့ပါတယ်။ VOA ဝိုင်းတော်သားအားလုံးကတဦးချင်းစီအတန်းချီလင်ကောင်းမွန်တယ်လို့ထုတ်လွှင့်တဲ့အစီအစဉ်တိုင်းကိုလည်းကြိုက်ပါတယ်။ VOA ဝိုင်းတော်သားအားလုံးနှစ်တက်မှာပျော်ရွှင်ချမ်းမြေပါစေ။VOA လည်းပုံမတိုးတက်အောင်မြင်ပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်
။ဟုတ်ကဲ့ပါ။အခုလိုမျိုးနှစ်ရှည်လာများ VOA ကိုတည်ချာအားပေးလာပါတယ်ဆိုတဲ့အတွက်အထူးကိုဝမ်းသာမိပါရဲ့နော်။ဒါကတော့ရှမ်းပြည်မြောက်ပိုင်းနမတူမြို့နယ်ဝင်းပြင်းမှုဆက်မှုလုပ်ငန်းကုမ္ပဏီလီမိတက်ကဌာနစုမှုဖြစ်ပါတယ်ဆိုတဲ့သောရရှင်ဒေါက်တင်ငွေစာရေးလာတာပါ။အခုလောက်ဆိုရင်ဒီသောရရှင်စီလည်း VOA ကလက်ဆောင်ပို့ပေးတဲ့ပြည်ကရင်ရောက်လာပြီလို့ထင်ပါတယ်နော်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။သောရရှင်ဒေါက်တင်ငွေလိုပဲ VOA ကိုနားဆင်လာတာကြာကြာလာပါပြီဆိုတဲ့နောက်ထပ်သောရရှင်တယောက်ကလည်းသူကလည်းရှမ်းပြည်နယ်ကမှရှမ်းမြောက်ကြောင်မဲမြို့ပင်ဘောအုပ်စုလုံချင်ရွာက SIP ဖြစ်ပါတယ်ဒီသောရရှင်ကတော့ VOA ကိုနားဆင်လာတာအနှစ်20ရှိပါပြီတဲ့
VOA ကိုနားထောင်လာတာအနှစ်20ရှိပါပြီစာသိပ်မရေးတတ်ပါဘူးတခါကစာရေးတာအကြောင်းအရာမပြည့်စုံလို့ထင်တယ်စာပြန်တာမတွေ့ပါဘူးည10နာရီအစီအစဉ်မှာလွှင့်ပြီးသားအစီအစဉ်ပြန်လာတဲ့အကြောင်းရေးမိတာပါ software update ကြောင့်ဆိုပြီးပြုပြင်ပြီးကြောင်းရေဒီယိုမှာလွှင့်သွားတာကိုကြားလိုက်ပါတယ်။နောက်ပိုင်းမဖြစ်တော့ပါဘူး။ဝမ်းသာမိပါတယ်။အရန်အလုပ်များတဲ့အတွက်ည10နာရီလောက်မှရေဒီယိုကိုနားထောင်နိုင်တာပါ။ VOA ကနေမိုးလေဝသသတင်းတွေကိုပုံမှန်လေးလွှင့်ပေးစေချင်ပါတယ်။တောင်သူတွေအတွက်ကမိုးလေဝသသတင်းကအရေးကြီးလို့ပါ။ VOA အဖွဲ့သားတွေရဲ့ဓာတ်ပုံကိုအီးမေးလ်ကနေပို့ပေးပါခင်ဗျာ။
ဒီတော့ရှင်ကိုအီးမေးလ်ကဓာတ်ပုံပို့ဖို့ဆိုတာတဲ့ဒီတော့ရှင်ကအင်တာနက်နဲ့သုံးဆွဲနေပုံရတာမလို့ကျမတို့ရဲ့ဒီအင်တာနက်ပေါ်မှာရှိတဲ့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာသွားပြီးတော့ကြည့်မယ်ဆိုရင်တော့ကျမတို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ဓာတ်ပုံတွေအားလုံးကိုတွေ့မြင်နိုင်ပါတယ်လို့သတင်းပေးချင်ပါတယ်ရှင် VOA ကနေအစဉ်ပြေအောင်ပြုပြင်စီစဉ်ပါတယ်ဆိုတဲ့တော့ရှင်ရဲ့စာကိုလည်းဆက်ပြီးတော့ပြောပြပါမယ်နော်ထာဝရပရိသတ်တူပါတဲ့ဗာများပြုပြင်ဖို့အကြံပြုလာတာပါလေ
VOA ရဲ့ရေဒီယိုသတင်းတွေနဲ့ရုပ်သံသတင်းတွေကို Shipes လောင်းကနေကြည့်ရတာအတော့ကိုအဆင်ပြေပါတယ်ဒါပေမဲ့ရှစ်ပစ်စလောင်းဟာဝင်ကြီးပြီးနေရာအခက်အခဲကြီးမားစွာရှိနေပါတယ်အင်ခေါမိုးပေါ်တင်တော့လဲအင်ခေါမိုးတွေနာသလိုလေပြင်းမုန်တိုင်းတိုက်တဲ့အခါမှာလဲအတော့ကိုဒုက္ခရောက်ပါတယ်လေလာကြည့်မိသလောက်ရှစ်ပစ်စလောင်းကိုကြည့်တဲ့သူတွေတော်တော်လေးညော့နေသွားသလိုပြင်းတဲ့သူတွေလည်းမကြိုက်တော့လို့မရှိသလောက်ကိုရှားသွားသလိုအပိုပစ္စည်းတွေကလည်းရှားနေပါတယ်အင်တာနက်ကနေကြည့်ဖို့ကြတော့လဲနားမလဲတာရဲ့အင်တာနက်လိုင်းမကောင်းတာရဲ့အချိန်မပေးနိုင်တာရဲ့ပိုက်ဆံတအားကုန်တာရဲ့ရီယိုနဲ့ကြတော့လေအတန်ကလုံးဝမကောင်းပြန်ဘူးအယုတ်ပါကြည့်မရဘူး VOA သတင်းတွေကိုမပြတ်တမ်းနားဆင်နေတဲ့သူတွေအတွက်စစ်စင်းရဲ့ဒုက္ခရောက်နေရပါတယ်ဒါကြောင့်ရှစ်ပေစလောင်းကိုအခုထိုင်းကထုတ်တဲ့နှစ်ပေစလောင်းတွေကနေဖမ်းယူကြည့်ရှုရအောင်ဆောင်ရွက်ပေးသင့်ပါတယ်လို့ VOA ရဲ့ထာဝရပေးသက်တူအနေနဲ့လေးစားစွာအကြံပြုတင်ပြရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီတော့ရှင် VOA ကနေထုတ်လွှင့်ပေးနေတဲ့စလောင်း size နဲ့ပတ်သက်ပြီးတော့ပြောလာတဲ့အကြောင်းကိုကျမတို့တာဝန်ရှိတဲ့သူတွေကိုပြောပြပေးပါမယ်နော်အခုလိုမျိုးစာရေးပြီးတော့အကြံပြုတဲ့အတွက်ကျေးဇူးတင်ပါတယ်ဆက်ပြီးတော့အားပေးပါအောင်လို့လည်းပြောချင်ပါတယ်ရှင်အခုတော့ရှင်တွေကိုကြားဖြတ်ပြီးတော့အနောက်တိုင်းတလေးတပုတ်နဲ့ဖြောပြပေးချင်ပါတယ်နောက်ပိုင်းမှာတော့တော့ရှင်တွေရဲ့စိတ်ကြိုက်မြန်မာသတင်းလေးတပုတ်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အခုပထမအရင်အနောက်တိုင်းတလေးနဲ့ဖြောပြပေးမယ်ဆိုတော့ဒီ billboard ရဲ့ hot အဖြစ်ဆုံးတင်းနံပါတ်100စီးနှမနံပါတ်30ချိတ်နေတဲ့ထဲကသတင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးမှာပါ pop နဲ့ country အဆိုတော်မှလေး taylor swift ကဒီ billboard ရဲ့အကောင်းဆုံးတင်းနံပါတ်30စီးနှမသူ့ရဲ့သချင်းနှစ်ပုဒ်တောင်မှဝင်နေတာဖြစ်ပါတယ်နံပါတ်4နဲ့နံပါတ်5ပါအကောင်းဆုံးတင်းနံပါတ်30စီးနှမလည်းကြာနေပြီဖြစ်တဲ့သချင်းလေးနံပါတ်4မှာရှိနေပါတယ် blank space ဆိုတဲ့ taylor swift တည်ဆိုထားတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော်
Next mistake, love's a game, wanna play. New money, suit and tie. I can read you like a magazine. Ain't it funny, rumors fly. And I know you heard about me, so hey, let's be friends. I'm dying to see how this one ends. Grab your passport and my hand. I can make the bad guys good for a weekend. So it's gonna be forever. Your name. Cherry lips, crystal skies. I could show you incredible things. Stolen kisses, pretty lies. You're the king, baby. I'm your queen. Find out what you want. Be that girl for a month. Wait, the worst is yet to come. I'm a nightmare dressed like a daydream. So it's gonna be forever.
Taylor Swift တိဆိုထားတဲ့ Blank Space ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါရှင်။နောက်ပိုင်းမှာတော့ Dora Shin နေအတွက်မြန်မာသချင်းလေးတစ်ပုံနဲ့လည်းမေတ္တာတိလက်ဆောင်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်။အခုတော့ Dora Shin ရဲ့ရင်ဖွင့်စာတွေကိုပြောပြပေးသွားခြင်းပါတယ်။ပထမဦးဆုံးရန်ကုန်မြို့မှာမတရားဆိုင်ငန်းကတောင်းနေတယ်ဆိုပြီးရေးလာတဲ့ဒီမရန်ကုန်ကဈေးသူဈေးသားများဆိုတဲ့ Dora Shin ရဲ့စာကိုပြောပြပေးခြင်းပါတယ်
။မရန်ကုန်မြို့နယ်အမှတ်1ရပ်ကွက်ခွဲကြံဈေးမှာသူတို့အိမ်ရှိဆိုင်ထွက်တယ်ဆိုပြီးအိမ်ရှင်တွေကပြန်ကျဈေးတွေကိုမတရားငွေကြေးတွေကောက်နေပါတယ်။အင်းစိန်လန်းထိတ်ခါအိမ်တိန်ဆိုရင်ခွဲကြံဈေးလမ်းမပေါ်မှာဆိုင်ခန်းလိုမျိုးအခန်းငါးခန်းဆောက်ပြီးတော့ငှားစားတာတခန်းကို6,000လှဆင်ပေးရတယ်လို့ရက်ွက်အုပ်ချုပ်ရေးတွေကလည်းနေ့စဉ်ဈေးကောက်ကောက်ပါတယ်။ဒါအပြင်ကိုပဲဒီတခြားငွေကြေးကောက်ခံမှုတွေကလည်းရှိပါတယ်။ကျမတို့ဈေးတွေမှာမရှိလို့ဒီလိုပြန်ကျဈေးလေးလာရောက်ကြတာပါ။တနေ့တနေ့စားဖို့တောင်မှအနိုင်နိုင်အကျွေးတွေနဲ့အတိုးတွေနဲ့ပဲလုံးချလဲလိုက်နေပါတယ်။ငွေတိုးချေးစားတဲ့သူတွေကလည်းနေပြန်တို့လာတို့အတိုးပေါ်အတိုးဆင်ဖြစ်နေပါတယ်ဒီလိုဖြစ်နေတဲ့ကိစ္စတွေကိုလည်းဘယ်စီပင်ကားမှလာပြီးတော့မကူညီသလိုအကောက်ကောက်စားဖို့ပဲသိရပါဈေးရက်ကတော့အမိုက်တစ်ခါမှမသိမ်းလို့အမိုက်သိမ်းတဲ့လူကိုလှဆင်ငွေပေးပြီးတော့ငှားရပြန်ပါတယ်ဒါကြောင့်တာဝန်ရှိတဲ့သူတွေကကျမတို့မရှိစင်ရတာဈေးတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုဥပဒေနဲ့စီကံနဲ့အညီကူညီဆောင်ရွက်ပေးပါလို့ VUE ကနေတဆင့်အသိပေးတင်ပြချင်ပါတယ်ရှင်
ဒါကမရန်ကုန်ကအစည်းသူဈေးသားတွေသူတို့ကြုံနေရတဲ့အခက်အခဲကိုစာရေးပြီးတော့ပြောလာတာဖြစ်ပါတယ်။ရန်ကုန်ကဘတ်စကားလိုင်းနဲ့ပတ်သက်ပြီးတော့ရင်းဖွင့်လာတဲ့သောရရှင်ရဲ့အစားတို့လေးမှာတော့တာကေတ35မီနီဘတ်တွေကျန်းရန်စွာမောင်းနှင်နေပြီးတော့အစပယ်ရနဲ့ဒရယာတွေလည်းကျန်းနှန်းစွာပြောဆိုပြီးတော့ခီးတွေတွေကိုကြမ်းကြမ်းတမ်းပြုတ်မှုဆက်ဆံပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာကြည့်ပေးပါဆိုပြီးတော့ဒီသောရရှင်မင်းချစ်သူဆိုတဲ့သောရရှင်စာရေးပြီးတော့ရင်းဖွင့်လာပါတယ်။တော်ရရှင်တွေအတွက်မြစ်တာဒေးလက်ဆောင်တချင်းတပုတ်နဲ့မကြခင်မှာပဲဖြော်ပြပေးပါမယ်နော်ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေးလက်ဆောင်ခဏမှာဒေးသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရင်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။သောရရှင်တွေကိုမြစ်တာဒေလက်ဆောင်ဖြစ်တဲ့မြန်မာသတင်းလေးတစ်ပုဒ်နဲ့အခုဖြောပြပေးသွားခြင်းပါတယ်ရှင်။ဖြစ်တဲ့လူငယ်အဆိုတော့ရဲရင်အောင်တည်ဆူထားတဲ့ရပါတယ်ထွက်သွားပါဆိုတဲ့သချင်းလေးကိုသောရရှင်နေအလုံးနှစ်ခြိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်သူတောင်းနေပါတယ်ပြောနေပါတယ်ချိန်တိုင်းမှာစိုးစနာကုန်သိမ်းသွားငါစီကနေရပြုံးကိုမြည်အောင်နေတဲ့ညတိုင်းမှာခန္ဓာရည်မရှိလို့ငါယူသွားဆုံးလို့ခဲ့တဲ့ငါပြောနေမဲ့ဆိုမေးချပါကြောခံလေထွက်သွားအိမ်မှာမခင်တို့တယောက်ပါနေရင်လဲခွက်တွေ့ကြမှာယူလို့ပဲ baby girl I never wanna let you go အခုဒီနာအိမ်မှာတင်းမှာလဲလာနေရယူစားတာညာနေပြီတော့နောက်ဆုံးချင်းso hard of let you go in the game of alone you let go mine go lay my babe below my die about it's just so rare I got get all the guy in the game of alone you let go not a cool of your men lu le go that the time da ဘဝငါရဲ့ဘဝတေကအစဉ်ပြေတဲ့ဆိုပြုံးပေးချမှာပါပေးစတဲ့ဆုံးလို့ချင်းကချွေးပင်လာဘာတဲ့ကင်းကမတီးလုံးနဲ့ပြောပြရှင်းပြခဲ့ပါကွာဒါနဲ့ကျန်တာနဲ့နာမလုံးမမပြန်နိုင်ပါပေးမမခင်သူတယောက်ပါI never wanna let you go. A cool
ဆိုတော့လေတူဖြစ်တဲ့ရဲရင်အောင်တည်ဆူထားတဲ့ရပါတယ်ထွက်သွားပါဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်သတင်းတောင်းလာတွေကိုတင်းင်းကြွေနေညပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။အိမ်မက်မက်ကီတို့ရောက်ပါနေရဲ့လေခွက်တွေ့ကြမှာယူလိုပဲ
။မေးတနာကျော်ရဲ့မြမပြီကပေးစာများအစီအစဉ်ပါရှင်။အခုဆက်လက်ပြီးတော့သတင်းစာစီရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုထုတ်လွှင့်ပါပါ။ကျောင်းသားတိုက်ပွဲဘဲကိုဆက်သွားမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင
်။အလုံးစည်းကြပြီးဖြစ်တဲ့အတိုင်းကျောင်းသားတွေတောင်းဆိုကြရကျင်းပတဲ့အစိုးရတက်တော်ကျောင်းသားနဲ့ NLE ရပညာရေးပြည်ပြည်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကိုယ်ရတုပါဝင်တဲ့မြပြည်တော်ကလေးဝန်းဆိုင်တွေ့ဆုံဆွေးနွေးရေးပြည်ပြားသွားပြီဖြစ်ပါတယ်။အပြီးတိုင်ပြည်ပြားသွားတာမျိုးမဟုတ်ပဲလာမယ့်ပြည်တော်စုနေဒီဝိုင်းစနေရနောက်ပိုင်းကျမှစနေပွဲတွေပြန်ဆနိုင်တယ်လို့အစိုးရဘက်ကကြေညာထားပါတယ်။ကျောင်းသားတွေကတော့ငွေကိုစီစဉ်ထားတဲ့အတိုင်းဆနပြချီတဲ့ပွဲတွေဆက်လုပ်နေကြပြီးသတင်းမော့စစ်ကြောင်းတွေရန်ကုန်မှာရှိနိုင်မှုလုပ်နေကြပါပြီ။ပြဿနာတွေဘယ်လိုဖြစ်တာပါလဲ။ကျောင်းသားတွေပြဿနာဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးပြပြသွားပါမယ်
။အခုနောက်ဆုံးဖြစ်ပွားခဲ့တဲ့ကျောင်းသားတပိတ်တိုက်ပွဲကိုကြည့်ရင်အဆင့်နှစ်ဆင့်ခွဲပြီးရှုမြင်နိုင်ပါတယ်။ကျောင်းသားတွေတောင်းဆိုတဲ့အတိုင်းလေးပွင့်ဆိုင်တွေးဆုံဆွေးနွေးပွဲဖြစ်ပေါ်လာတဲ့အဆင့်ကတဆင့်ဖြစ်ပြီးအဲ့ဒီကမှတဆင့်နောက်ဆုံးရည်မှန်းချက်ပန်းတိုင်ဖြစ်တဲ့ကျောင်းသားတွေလိုလားတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးဖြစ်ပါတယ်ပထမအဆင့်ဖြစ်တဲ့တွေးဆုံဆွေးနွေးရေးအဆင့်ထိရောက်လာတာဟာကျောင်းသားတွေရဲ့ဆန္ဒပြပွဲအကောင့်ထယ်ဖို့မှုပုံစံမှန်ကန်ခဲ့လို့ပါပထမအရေးကြီးဆုံးအချက်ကကျောင်းသားတွေဆန္ဒပြဖို့အထိဖြစ်လာတဲ့အကြောင်းပြချက်ခိုင်မာတာဖြစ်ပါတယ်ပညာရေးဝန်ကြီးဌာနဟာအမျိုးသားပညာရေးဥပဒေမူကြမ်းပြုစုစဉ်တုန်းကကျောင်းသားတွေအားထားရတဲ့ပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့ NNER ကိုယ်စားလှယ်တွေကိုဟုတ်တိပတ်တိလက်ခံတွေ့ဆုံဆွေးနွေးခွင့်မပေးခဲ့ပါဘူး NNER ကကန့်ကွက်ခဲ့တဲ့အချက်တွေပညာရေးဥပဒေမူကြမ်းတွေထည့်သွင်းခဲ့တယ်လို့တကယ်ဥပဒေအဖြစ်အတည်ပြုပြဋ္ဌာန်းလိုက်တော့လေအဲ့ဒီအချက်တွေပါဝင်လာပါတယ်အခုအဲ့ဒါတွေကိုထောက်ပြပြီးပြင်ပေးဖို့ကျောင်းသားတွေကတောင်းဆိုတဲ့အတွက်ဆန္ဒပြရတဲ့အကြောင်းရင်းမှန်ကန်တယ်လို့ပြောရခြင်းပါဒုတိယအနေနဲ့ဆန္ဒပြရမှာကျောင်းသားတွေဟာအချက်၁၁ချက်ထုတ်ပြန်ပြီးတောင်းဆိုဆန္ဒပြခဲ့ရပါအဲ့ဒီအချက်တွေအားလုံးဟာပညာရေးနဲ့သက်ဆိုင်တဲ့အချက်တွေကြီးပါပဲပြောရရင်ကျောင်းသားဆန္ဒပြတောင်းဆိုချက်ထဲမှာနိုင်ငံရေးဆိုင်ရာနဲ့အခြားမဆိုင်တဲ့အကြောင်းအချက်တွေမပါဝင်ခြင်းဟာလေတွေ့ဆုံဆွေးနွေးရေးဖြစ်ပေါ်တဲ့အထိအောင်မြင်စေတဲ့အချက်ဖြစ်ပါတယ်။နောက်ထပ်အရေးကြီးတဲ့အချက်ကတော့ဆန္ဒပြတာကိုအကန့်အသတ်နဲ့ပြတာပါ။ပထမရက်တစ်ချို့ဆန္ဒပြပြီးတဲ့နောက်အစိုးရနဲ့လွှတ်တော်ဘက်ကရက်ပေါင်း60အချိန်ပေးပါတယ်။ရက်ပေါင်း60အတွင်းအစိုးရနဲ့လွှတ်တော်ဘက်ကပြင်ဆင်စရာရှိတာပြင်ဆင်နိုင်အောင်ပါ။ဒါပေမဲ့အစိုးရနဲ့လွှတ်တော်ဘက်ကကျောင်းသားတွေနဲ့တွေ့ဆုံဖို့အရေးအယောင်မပြတာဆွေးနွေးလိုပုံမပေါ်တော့မှမန္တလေးကအစရန်ကုန်ကိုလမ်းလျှောက်ချီတက်မယ်ဆိုတဲ့အခြေအနေမျိုးဖြစ်လာတာပါဒီလိုအကန့်အသတ်အထိမ့်ချုံနဲ့ဆန္ဒပြတဲ့အတွက်ကျောင်းသားတွေတောင်းဆိုတဲ့လေးပွင့်ဆိုင်ဆွေးနွေးပွဲဖြစ်ပေါ်တဲ့အထိအောင်မြင်မှုရခဲ့တာဖြစ်ပါတယ
်ဒါပေမဲ့လည်းကံမကောင်းအကြောင်းမလားဆိုတာနဲ့ပဲမြေပြေတော်မှာလေးပွင့်ဆိုင်ဆွေးနွေးပွဲပြတ်သွားခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတစ်ဖက်နဲ့တစ်ဖက်အဖြစ်တင်ပြောဆိုတာတော့ရှိခဲ့ပါတယ်ကျောင်းသားတွေနဲ့ NLE အဖက်ကအစိုးရဟာဆွေးနွေးပွဲမှာသူတို့ဖာသာသူတို့လူတွေတို့ကျင်းလာခဲ့တယ်သူတို့ဘက်ကတော့အရေးအတွက်ခန့်တတာမျိုးလုပ်တယ်တရားမျှတမှုမရှိဘူးသူတို့ဘက်ကတော့တစ်ခါတည်းဖြစ်ပင်းဖြစ်တယ်ဆိုပြီးပြောကြပါတယ်အစိုးရဘက်ကတော့ ကျွန်တော်ပဲဆိုတာလူတွေဝင်ပြန်လဲဝင်လို့မရဘူးစနေကြအကန့်အသတ်ရှိရတယ်နောက်အခုလာစနေတဲ့လူတွေဟာလဲခဏပြကျောင်းသားသူအားလုံးကိုကူစားပြုရလားဒီပြည့်စနေပွဲတွေကိုလာမဲ့ဒီဘဝကြီးဆက်နေတဲ့နောက်ပိုင်းကိုရွှေ့တယ်ကျောင်းသားတွေအနေနဲ့တကယ်ကူစားပြုပြီးတွေကိုရွေးချယ်ပြီးဘာတွေစနေမလဲဆိုတာတိတိကျကျယူလာပါအဲ့ဒီခါကျရင်ကျောင်းသားတွေရွေးချယ်တဲ့နေရာမှာဒီဝိဆိုင်ပြည်သူစနေပွဲလုပ်ပေးမယ်ဆိုပြီးအကြောင်းပြန်ပြပါတယ
်ဒီပြဿနာနဲ့ပတ်သက်ရင်အစိုးရဘက်ကလိုအပ်ချက်ဟာတွဲဆောင်ဆွေးနွေးရေးနဲ့ပတ်သက်ပြီးနှွေးထွေးမှုမရှိတာပါ။ကျောင်းသားတွေနဲ့ NNER အဖွဲ့နေပြည်တော်ကိုရောက်ခိုက်စီပင်တဲခုရိတ်တာမှာတဲခုဖို့အခက်အခဲဖြစ်ပေါ်ခဲ့ပါတယ်။တကယ်တော့ဒီလိုကြီးမားလာတဲ့နိုင်ငံရေးဆိုင်ရာအကျက်အတဲကြီးကိုဆွေးနွေးဖို့လာတဲ့သူတွေကိုအခုလိုအခက်အခဲအကျက်အတဲဖြစ်အောင်လုံးဝမလုပ်သင့်ပါဘူး။အစိုးရတာဝန်ရှိသူတွေဟာဒီပြဿနာသူ့ဘက်ကဘာမှမသိပါဘူးဆိုတဲ့စင်ကြေပေးလို့လည်းမရပါဘူး။ကျောင်းသားတွေဘက်ကလည်းတကယ်ပဲတွေ့ဆုံဆွေးနွေးရေးကနေအဖြေတစ်ခုရှာလို့တဲ့ဆိုရင်ပထမ15ရောက်နောက်ထပ်ခွင့်ပြုချက်အယောက်20ခွင့်ပြုချိန်ဆွေးနွေးပွဲတက်တင်ပါတယ်တကယ်နီးပညာအရာအထောက်အကူဖြစ်စေမဲ့ NNER ထဲမှာပညာရှင်တွေပါလာပြီးသားမှုအမှားရင်းဖြစ်မှာကိုလည်းတိတ်မပူရပါဘူးအခြားမကြေနပ်တာရှိရင်ကိုယ်စားလှယ်အယောက်20နဲ့အရင်ဆွေးနွေးရင်ဆက်ပြီးဖြည့်ရှင်းသွားလို့ရနိုင်ပါတယ်အခုတော့နှစ်ဖက်အလျှော့မပေးကြတာကြောင့်လမ်းလျှောက်ဆန္ဒပြတဲ့အခြေအနေပြန်ရောက်သွားပြန်ပါပြီ
။တကယ်တော့ခုလိုပြည်သူဆွေးနွေးပွဲတွေအောင်မြင်မှုဆိုရင်နှစ်ဖက်စလုံးဟာကိုလိုချင်တာကူပဲဟိုမရမကဆုတ်ကင်ထားမယ်ဆိုတာမျိုးတစ်ပြည်သူဆွေးနွေးအပေးယူအလျှော့တွေလုပ်ဖို့ဆန္ဒရှိကြဖို့လိုပါတယ်။အထူးသဖြင့်တောင်းသားတွေဘက်မှာတက်ကွဲဝင်စွန့်ရည်တွေမကစီယုံရေးစွန့်ရည်၊ကြီးလဲမှုစွန့်ရည်နဲ့ပညာအရေးပေးပြဝကြောင်းပြသဖို့လိုပါတယ်။ဆန္ဒပြတောင်းသားတွေအားလုံးကိုကူစားပြနိုင်တဲ့အကြီးအကျယ်တစ်ခုရှိတဲ့ကုသလေရွေးချယ်ထားနိုင်ရပါမယ်။တောင်းသားတွေဟာအဲ့ဒီကုသလေတွေကကြည့်ကြရင်ဆနာပြဆိုပြချစ်တဲ့ဆိုချစ်တဲ့အပိတ်ပြန်ဆိုလှန်နာခံရမယ့်အနေထားဖြစ်ဖို့လိုပါတယ်။နောက်ပါကတောင်းဆိုမလဲဤနိုင်တာပြီးဖြစ်ရပါမယ်။ပြီးရင်ပညာရေးပြဝစွာနဲ့ဤနိုင်အပိတ်ယူလုပ်တတ်ရပါမယ်။ဒီလိုရေးချင်းတွေပြဝမှသာလျှင်အရင်တော့ကလို့တိုက်ပွဲချင်းမျိုးမဟုတ်ပဲတောင်းဆိုဆနာပြရုံတစ်သက်မဟုတ်ပဲအဖြေရလာတစ်ခုရတဲ့အောင်ပွဲတစ်ခုစီရောက်နိုင်မှာဖြစ်ကြောင်းသုံးသပ်ပြပြလိုက်ရပါတယ်။
ဆလတ်ထုတ်လွှင့်မဲ့တက်ကြီးစကားအစီအစဉ်မှာတော့အညာဟန်နဲ့ရွာပြန်ရန်ပြင်တဲ့ကြပြားကားရင်တပုတ်ကြောင်းဆရာဦးစန်းရီကပြောပြမှာပါရှင
်။ရဲဘော်တို့မိတ်ဆွေတို့ခင်ဗျာဒီနေ့တက်ကြီးစကားအစီအစဉ်မှာကျွန်တော်ကြပြားတပုတ်ကိုပဲဖတ်ပြဖို့စီစဉ်ထားပါတယ်။ကျွန်တော်ပြန်မယ်လို့သိကူရတိုင်းအစိုးတမအမှန်နဲ့မယိုးမယွာဖြစ်ပြီးကြပြားလေးတွေကောက်ချက်ပြီးတာဆယ်ဘုတ်လောက်ရှိမလားမသိပါဘူး။ညာဟန်နဲ့ရွာပြန်မယ်ပြင်းနဲ့ရေချမ်းတေချာအမေရိကန်ကသမ္မတရပါအိုဘာမာတဲ့ဘာမာဝင်နှစ်ခေါက်လက်တက်ရောက်ခဲ့ဗမာပြည်ဘွားဗမာပြည်သားအများအမြင်ပြင်းချင်းမောင်ထင်ရအတင်းငါကြပြားချေရဗမာပြည်ကိုတစ်ချီတစ်ခေါက်မသိမရောက်တစ်ခေါက်မှမပြန်သေးဘယ်ရေးဘယ်ရာဘယ်ကြောင့်ဘယ်လိုဆိုတာအတိတ်ချာပြောပါအောင်လေဟဲ့ကုံမှုရတာမပြန်ရင်မူးလို့တဦးမှမရှိအယူအဆသည်ငါမချိတာကိုလာမကိတဲ့နာလေရွာအထိတုံးမောက်ပုံတော့ဖောက်ပြန်ကြနေဟေးငွေရကခွာဆယ်နှစ်ကြာငါးနှစ်ကျော်မြောက်စကန်းနေရောက်ကဘောတခေါက်တော့ပြန်မရောက်ရသေးရောက်ရဝေးလို့အတွေးနဲ့မှန်လွမ်းရတာတောင်းတောင်းတင်းနေမဖြောင်းစင်းမှုခွေရောဩငါမူတဲ့ခုချင်းဆိုရင်းယူခေါက်ပြုတ်နိုင်ငံတုတ်ပြီးထုတ်ရောက်ပို့စားနောဆိုင်ကြီးဝင်အချင်းတွေဖြုတ်ပုတ်အင်းကလေးကွာကြည့်ပြီးတော့ကြံဒီတို့မှာအဖိုးတထိုင်အဖိုးဆိုင်တဲ့ရုံးလိုက်ပင်ဦးကြီးပင်ကျော်လဲခြုံပါသေးစားခြုံသေးစားအိမ်တောင်ဘက်ကစက်ခုပန်းယုံစူးနွေခြုံကနီးတုံးဝါတုံးပွန့်လို့မကုန်ခူးလို့မခမ်းပန်းတဝေဝေနှွေကုန်မှုအန်တုသေးစားပွန့်သေးစားအိမ်ရောက်ဖက်ကဖူးရွက်ဝင်စားအညာတမဝါတာတာလဲရသာစိန်ခါခန်းစားတယ်မစားရကြဟာတမလည်းမပါသေးစားဝါသေးစားအေးရွံ့မြောက်ထောက်ကမ်းပါအဖွားရဲ့အဖိုးဘေးဘီဘိုးများစိုက်ပျိုးပြုပြင်တရပင်လဲကြဝင်ပြားဆွေးကျင်းတိုင်လက်ဆောက်အုတ်ဘက်ကွာဆုံးချောင်းအောင်သစ်ကောင်းတောက်တဲ့အောင်လို့နွားကြောင်တတ်တဲ့မြေချုံနဲ့ဆို့မိနဲ့ရှို့တော့အချို့မိကျွမ်းတချမ်းပြားပြချရွေလဲသေးတောက်တဲ့သေးဒီကိန်းကိုချုံရှင်းတိုင်ပြောက်တယ်ထုတ်တဲ့ပင်ရှင်မရှင်စားရှင်သေးစားရွာရှိပဲချောင်းတမစရိတ်ညာနဲ့လက်ပံပင်အို
နွေချိုနီရဲ့မီလီယံဆွဲတယ်လို့ပေါလဲပင်တုတ်တစ်ပင်ကိုခေါ်ယူသားတွေခေါ်ပြီးအမဲပေါ်လို့ညေပေါ်ပွင့်ကြောက်ပေါ့ဖေးအမရှိငေးမြော်ကြည့်တိုင်းမိုးတဲ့ဝိုင်းမှာဟာလာဟင်းလေအလှကင်းတဲ့အလှကင်းခဲ့ရဲ့တဲ့တင်းဝေဝဲချင်းလင်းတိုင်းရင်ခုန်ကူပြံမြူးခူးစိတ်အတိတ်လက်ပံယူရန်ပုံပြောက်ပဲစီရောက်လိုက်နောက်ထပ်တစ်ပင်ကိုနာဝင်ရာရှာလို့တွေ့မှတွေ့ပါသာရွတ်နောက်ထုံကန်းပုံထမ်းနဲ့ပေးပရိသာမျိုးအဖိုးရဲ့အဖိုးစိုက်ပြိုးချင်ကန်းဟန်ရီထမ်းရဲ့ပေကွဲပင်ရဲ့အုံပတ်အုံးကြီးရွာလုံးဝင်ကစားနေကြခဲ့ခုခါမှအစိုးရကမဟန်းမိုးကမမှန်းပိုးကြပြန်နဲ့ပုံကြံထမ်းကြီးမစုပ်ပြေပဲနေစီလဲရုပ်ရှိကြီးထုတ်တမှုကျေကျူပေါ်ပေါ်အမြင့်ကကလော်ပြီးထော်လာကြီးကလော်လီကားနဲ့တုံချားကဒေဝေလိုက်ပြီလားသတင်းကြားနဲ့ဖရာပုတ်တော်ဒုက္ခနဲ့တရားတရားကြတာမို့ဖရာတာဘိုးဘွားအမွေမြေလေးတစ်ခွက်နှစ်ခွက်ဝတ်စာချက်စာမြတ်တဖြာလောက်ပါဘူးဇွာနဲ့မလမကန်းတဏ္ဍကန်းတသခန်းကလူပြီးဒုံများမြေကိုတက်မြေကျွေးကျော်ကျော်ချင်းမပြေသေးလည်းမတတ်အပြတ်ကျင်းသိမ့်လိုက်ပြီလားဩဇွာပြန်ညာဟာနဲ့အာရန်အထုတ်တစ်ဖက်ထမ်းပြီးရာတမန်ဖုတ်ပွက်လမ်းစီတို့လမ်းတော်မြေဆောက်လွမ်းမော်ဝေတွေကလည်းတမောင်မှုအခန်းတွေတနောက်တော့ကိုယ်လမ်းတွေမှာထောက်မှမလားကျွန်တော်မသွားရပါဘူးညာ
တကြီးစကားအစီအစဉ်ကိုကြပြဆရာမောင်ဆွမ်းကြီးကတင်ဆက်သွားတာပါရှင်တင်လာနေတဲ့နက်ခင်း VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လှည့်နေပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုဦးဆက်မိုးဝေကပြောပြမှာပါ
။ Ukraine ဆိုရတက်တွေနဲ့ခွဲထွက်ရေးတပုန်နေကြနိုင်ငံရဲ့အရှေ့ဘက်မှာဖြစ်ပွားနေတဲ့စစ်ပွဲတွေကိုအမြန်ဆုံးနဲ့ချွင်းချက်မရှိအပြည့်ရဖို့အတွက်လာမယ့်ဗုဒ္ဓဟူးနေ့မှာသဘောတူညီမှုရရှိနိုင်လိမ့်မယ်လို့ Ukraine သမ္မတ Petro Poroshenko ကခန့်မှန်းပြောဆိုလိုက်ပါတယ်။ Russia သမ္မတ Vladimir Putin ပြင်သစ်သမ္မတ François Hollande ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလိုနဲ့တနင်္ဂနွေနေ့တွေ့ဆုံကြရမှာယူကရိန်းနိုင်ငံရဲ့အရှေ့ဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအပြစ်ခတ်ရက်စဲရေးအတွက်တိုးတက်မှုတွေရရှိခဲ့တယ်လို့မစ္စတာပက်ထရိုပရိုရှန်ကိုကပြောဆိုလိုက်ပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ချုပ်ဆိုမဲ့အီရန်ရဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ဟာအီရန်ရဲ့အကျိုးစီးပွားကိုမထိခိုက်ဘူးဆိုရင်စာချုပ်ချုပ်ဖို့ဆန္ဒရှိတယ်လို့အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမနီကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။အီရန်ရဲ့အကျိုးစီးပွားထိခိုက်မယ်ဆိုရင်တော့ဘာစာချုပ်မှမချုပ်တာအကောင်းဆုံးပဲလို့လည်းသူကပြောပါတယ်အီရန်နိုင်ငံသားရေးဝန်ကြီးဂျာဗတ်ဇာရစ်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့မြူးနစ်မှာနျူကလ িয়ার သဘောတူစာချုပ်အတွက်ဒုတိယနေ့အဖြစ်ဆွေးနွေးစဉ်မှာအီရန်ခေါင်းဆောင်အယာတိုလာအလီခါမနီကအီရန်လေတပ်အရာရှိတွေကိုပြောကြားရင်းအခုလိုမှတ်ချက်ပေးခဲ့တာဖြစ်ပါတယ်ဂျော်ဒန်တိုက်လေယာဉ်မှုကိုအရှင်လက်လက်မိရှို့တပ်ဖြတ်လိုက်တဲ့ဗီဒီယိုကိုအင်တာနက်ပေါ်ကတဆင့်ပြသခဲ့ပြီးတဲ့နောက်ပိုင်းမှာဂျော်ဒန်လေတပ်က IS Islamic စစ်သွေးကြွတွေကိုလေကြောင်းစစ်ဆင်မှု56ကြိမ်ပြုလုပ်ခဲ့တယ်လို့ဂျော်ဒန်နိုင်ငံကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ဂျော်ဒန်လေတပ်ရဲ့တိုက်လေယာဉ်မှုမူအတ်ကစီဘာအတွက်လက်တုံပြန်တိုက်ခိုက်မှုတွေကိုအော်အော်မြင်မြင်ဆောင်ရွက်နိုင်ခဲ့တယ်လို့လည်းဗိုလ်ချုပ်ကြီးမန်ဆော El Jaboga ကပြောဆိုလိုက်ပါတယ်။ရှိမနေငါမှာဖြစ်ပေါ်နေတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အတွက်တနင်္လာနေ့မှာဆွေးနွေးပွဲတွေပြန်ဆမယ်လို့အဓိကနိုင်ငံရေးအဖွဲ့တွေကသဘောတူတဲ့အကြောင်းကုလသမဂ္ဂကပြောဆိုပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုဦးဆက်မိုးဝေကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့ကိုညာဝင်းအောင်ပါ။အင်ဂျင်နီယာကတော့ Aiden ဦးတကူဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့အစည်းအဝေးကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေထုတ်လွှင့်ခဲ့တာပါ။နားဆင်ကြတဲ့အတွက် VOE သရရှင်တွေကိုကျေးဇူးတင်ပါတယ်။မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ပါစေရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.